Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ခေါင်းချောင်းရပါလိမ့်ခင်ဗျာ View American တန်ကနေ2016ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့နာနေချင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ9.32 40 49ကနေဖမ်းယူနားဆင်နိုင်ရပါလိမ့်ခင်ဗျာတို့ရချင်းအားလုံးရှင်းလင်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးပြီပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဥပမာဟာအကြမ်းဖက်မှုပြစ်ခတ်မှုဖြစ်သွားခဲ့တဲ့ Orlando မြို့ကိုဒီကနေ့သွားပါမယ်အမေရိကန်အလုပ်တော်မှာတနက်ဝယ်ယူမှုကန်ဆောင်မှုနဲ့ဆိုင်တဲ့အပြင်းထန်ဆွေးနွေးမှုတွေပြုလုပ်နေပါတယ်တိဘက်ဖုန်းတော်ဒီလိုင်းလာမဟာသမ္မတဥပမာနဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့Republican သမ္မတလောင်း Donald Trump နဲ့ဝေဖန်ချက်ကိုသမ္မတဥပမာတုံ့ပြန်ပြောဆိုလိုက်တဲ့အကြောင်းသတင်းလွှာပြီးတော့ရှမ်းစော်ဘွားရဲ့တမိုင်းကြောင်ဖြစ်ရမှန်စကားကိုအများပြည်သူသိအောင်ပြသတင်းတဲ့အကြောင်းအမေရိကန်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌကပြောဆိုလိုက်တဲ့အကြောင်း2016ခုနှစ်ဘန်နံဝေအတုံးဆိုင်ရာဥရေကြံအပေါ်မှာနိုင်ငံရေးအခက်အခဲတွေရဲ့ရှုမြင်သုံးသပ်ချက်သတိတိုင်းကအလုတ္တမဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သူတွေကိုရုံးထုတ်စစ်ဆေးတဲ့တရားရုံးကအခြေအနေစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေလည်းကြားရပါမယ်အခုတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ခင်မျိုးတက်တူကအကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန
်ဘီယူအေဗီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5
အမေရိကန်တမိုင်းမှာအဆိုးအဝါဆုံးလူတွေအစုလိုက်အပြုံလိုက်ပြစ်ဒဏ်ခံရမှုဖြစ်သွားခဲ့တဲ့ Florida ပြည်နယ် Orlando မြို့ကိုသမ္မတဥပမာဒီကနေ့ကြာသပတေးနေ့မှာတောက်ရောက်မှာဖြစ်ပြီးအကြမ်းဖက်မှုနဲ့ထိတ်လန့်ကြောက်ရွံ့ပွဲရာအဖြစ်ဆိုးနဲ့ရင်ဆိုင်ခဲ့ရတဲ့မြို့ကန်နေနဲ့အတူသိစိညညွတ်စွာရပ်တည်ကြောင်းပြသမှာဖြစ်ပါတယ်။ဂေးလို့ခေါ်တဲ့လိန်လူချင်းချစ်သူတွေအသွားများတဲ့နက်ကလတ်ညကဝဲယုံပြစ်ခတ်မှုကအသက်ရှင်ကျန်ရသူတွေအပြင်တိုက်ခတ်မှုဖြစ်ခဲ့တဲ့အချိန်ကအကူအညီပေးဖို့ရောက်ရှိသွားကြသူတွေနဲ့ဒဏ်ရာရသူ53ဦးကိုဆေးကုသမှုပေးနေတဲ့ဆရာဝန်တွေခွဲစိတ်ကုသသူတွေနဲ့သမ္မတဥပမာတွေ့ဆုံမှာဖြစ်တယ်လို့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ပါတယ်ဒီတော့တွင်49ဦးတေဆုံးခဲ့တဲ့ပေါ့စနိုက်ကလပ်ပြစ်ခတ်မှုကိုပြုလုပ်ခဲ့သူအိုမာမာတင်းရဲ့ဇနီးဖြစ်သူဟာသူမခင်မွန်အဲ့ဒီလိုအကြမ်းဖက်တိုက်ခိုက်မယ်ဆိုတာကြိုတင်သိရှိခဲ့ပေမဲ့ရဲတပ်ဖွဲ့ကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိဘူးလို့ FBI ဘို့အစိုးရထောက်လိုင်းရေးဘူရိုကပြောပါတယ်တနသမားရဲ့ဇနီးဖြစ်သူနူရ်ဇာဟီဆယ်မန်ကိုဆွဲချက်တင်သင့်မတင်သင့်ဆိုတဲ့အပေါ်တသက်အထောက်ထားခိုင်လုံခြင်းရှိမရှိဆိုတာကိုပြည်ထောင်စုခုံတမာရီအဖွဲ့ကဆုံးဖြတ်ဖို့ရှိတယ်လို့ရဲတပ်ဖွဲ့အရာရှိတွေကပြောပါတယ်ပြစ်ခတ်မှုမဖြစ်ခင်ရဲ့အနေငယ်အလိုတုန်းကနိုင်ကလပ်ကိုထောက်လန်းဖို့အတွက်သူမရဲ့ခင်မွန်းနဲ့အတူနူရ်ဇာဟီဆယ်မန်လည်းတွားရောက်ခဲ့တယ်လို့လက်နက်တွေဝယ်ယူတဲ့နေရာကိုလည်းခင်မွန်းတဲ့နဲ့အတူလိုက်သွားခဲ့တယ်လို့စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်
အမေရိကန်နိုင်ငံတွင်းမှာတနက်နေ့အကြမ်းဖက်မှုတွေကိုချိန်မုံရဲ့အတွက်လွှတ်တော်ကအရေးယူဆောင်ရွက်နိုင်မှုအခြေတင်ပြောကြားမှုတွေ၃နှစ်ကျော်လာခဲ့ပြီးတဲ့နောက်မှာဗိုလ်တပ်ဦးနေကတော့ Democratic Party ကအထက်လွှတ်တော်မှ Chris Murphy ကအရင်ကတည်းကပိုပြီးပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်။ကြုံတွေ့ခဲ့ရတာတွေနဲ့လုံလောက်နေပြီဖြစ်ပြီးဒါဟာနောက်ဆုံးအကြိမ်ပဲလို့ Chris Murphy ကအထက်လွှတ်တော်မှစတင်ပြောကြားခဲ့တာဖြစ်ပြီးဒီကိစ္စအတွက်ညနေဆောင်တဲ့အထွေတနေ့လုံးဆွေးနွေးခဲ့ကြတယ်လို့နောက်တစ်နေ့ကြာသပတေးနေ့မှာလည်းဆက်ပြီးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ Florida ပြည်နယ် Orlando ကဂေး night club မှာအတိုက်ခိုက်ခံရပြီး၃ရက်အကြာမှာပဲတနက်နေ့အကြမ်းဖက်မှုအတွေ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ Democratic Party နဲ့ Republican Party ဝင်တွေကြားသဘောတူညီမှုရတဲ့အထိဆက်ပြီးတိုက်တွန်းနေမယ်လို့ Mr. Murphy ကကတိပေးပြောကြားလိုက်တာပါ။2012ခုနှစ်ဒီဇင်ဘာလတုန်းကသူ့ရဲ့ဌာနေ Connecticut ပြည်နယ်က Sandy Hook မူလာတန်းကျောင်းမှာတနက်သမားသူ့ရဲ့ပြစ်ခတ်မှုကြောင့်ကလေးငယ်20သေဆုံးခဲ့ပြီးတလအကြာမှာပဲငញ្ញန်တာတာပြောဆိုလို့ရှိတဲ့ Democratic Party ဝင် Mr. Murphy ကအခုလိုထက်လွတ်တော်မှာတနက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးပြောကြားလာခဲ့တာဖြစ်ပါတယ
် IS Islamic စစ်သွေးကြွတွေတင်ပိုက်ထားတဲ့ Fallujah မြို့ကိုတင်ပိုက်နိုင်ရေးစစ်စင်ရေးစတင်ခဲ့တဲ့သတင်းပတ်၃ပတ်အကြာမှာအီရတ်လုံခြုံရေးတပ်ဖွဲ့တွေဟာမြို့ရင်းကိုရောက်ရှိသွားကြပြီဖြစ်တယ်လို့အီရတ်နဲ့ Syria နိုင်ငံတွေမှာရှိတဲ့ IS အဖွဲ့ကို ထိုးစစ်ဆင်နေတဲ့ညွန်ပေါင်းတပ်ဖွဲ့ပြောခွင့်ရကပြောပါတယ်မြို့ရဲ့တောင်ဘက်ပိုင်းကိုအီရတ်တပ်ဖွဲ့တွေခြေချလိုက်နိုင်ပြီလို့ပုံထုနေကဘက်ကမြို့ကနေတယ်လီဖုန်းနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ဗမူကြီးခရစ်ဂါဗာကပင်ဒဂွန်စစ်ဌာနချုပ်မှရှိတဲ့သတင်းတောက်တွေကိုပြောပါတယ်အီရတ်တပ်ဖွဲ့တွေဟာမြို့တွင်းကိုလုံခဲ့တဲ့နှစ်ရက်လောက်ကစတင်ဝင်ရောက်နိုင Fallujah mjuk obyengane IS tapwere siku ne taupanye piside mpona an wain tare de chenye mawe mjuk utuimai ngu tupau taikai kera pibale. Fallujah mjuk obyengane tepana yedwe ira tamro tamaha leguga tanyi emyapya pawin taikai nijawara pibale.
American Piranson in a Dika Nazwa Mashirobu, Pio Jayan, a Dinsama Kanet, Pika Yase, the Botunijago, Lisa Lena Chabutre, Russian, Syria Tamara, Bershel, El Asadogo, American got down so like Bari, Syria Nanga, a Jizom Yu Pite, UNESCO, Gaba, Yinjin, who omwinded Pit, Tin Shari, a Lebo Mugo, Pianpi, Tambo, Tamara Asay, Tadri, Taka, Nijim Habe, Russian, Syria Suaruga, a Pia, the Botunijet, through Sejai Losan Lelo, American and Taiwan, John Kerriga, so swell like Bari. โทษเสียงไต่ไข่มูเรียเซบุอนิทากะสိတ်เป็ดเสียผิดนี่ดุลอันนี้จีนี่ดากะแลตึกปี้ติดาหล่ารามุดาหาสิมันเนี่ยปิกะยัดเซยโกตึกลูอะนิเลยสร้าปะนี่เลยลุวินจีแกรีกะนอร์เวย์နိုင်ငံออสโลมาบอดพูนี่กะပြောတာပါဒါအပြင်အမေရိကန်တွေရဲ့တိခံမှုအတိုင်းတဟာအကန့်တတ်ရှိတယ်ဆိုတာရုရှားတွေဘက်ကနားလည်ဘူးလိုအပ်တယ်လို့လည်းပြောပါတယ် အဆက်ဆွေးရကလက်ပုတ်ကိုဆက်ပြီးโทษเสียงနေပြီးရုရှားကလည်းဒါကိုပန့်ဖို့ပြေးချင်မြို့မှာ Syria ma apje ya on belu lo me di apje ya tabo tu ni je kai ma bo belu apje ya me surari. Dariko betu ga tamat bi belu lo sam surari ne pata bi po kao ne tamat che dwe me ya me chen sunu po dwe lo mam ho pu lo le wunji gari ga pyo bari. Da bian Syria a daikan a pua wun dwe ni ne le sepi daikai ne mu re dwe tawin kan tawin ti mu shibo lu a de lu pyo bari. February ma ya shi gare apje ya tabo tu ni je ha to jo pao ni de lo di ni ogo la.
တရက်နေ့မှာစတင်မှုတတ်မှတ်ထားတဲ့နိုင်ငံရေးအကူအပြောင်းအတွက်ညှိနှိုင်းမှုတွေစတင်မှုကိစ္စဟာလည်းတိုးတက်မှုမရှိသလောက်ဖြစ်နေတာပါ။ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစစ်စင်တွေကိုမလဲ၆နာရီကနေ၇နာရီအထိလိုင်းဒိုမီတာ၃၂ကီလိုဟတ်စ်၉၃၅လိုင်းဒိုမီတာ၄၀ကီလိုဟတ်စ်၆၈ရှင်ကနေ
ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ၁၉၀ကီလိုဟတ်စ်တင်ကားခွန်အားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြညာပေးနေတာပါခင်ဗျာ။တောင်တရုတ်ပင်လယ်ရေပိုင်နဲ့အတွင်းပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတင်မာတဲ့ကြညာချက်တရက်ကိုအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေထုတ်ပြန်ပြီးတဲ့နောက်မျက်လည်ပြလိုက်သလိုပဲအ တဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေကတောင်တိုပင်လယ်မှာတင်းမာမှုတိုးလာနေတဲ့အပေါ်အလွန်အမင်းဆိုးရိမ်တဲ့အကြောင်းသူတို့ရဲ့ကြေညာချက်မှာမတိမတာဖော်ပြခဲ့တာဖြစ်ပါတယ်နိုင်ငံတကာဥပဒေကိုလေးစားလိုက်နာကြဖို့လဲထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်တောင်တိုပင်လယ်ရေပြင်နယ်နိမိတ်အများစုကိုပိုင်ဆိုင်နေဆိုပြီးတိုးနိုင်ငံကပြောထားတဲ့အပေါ်အငင်းပွားမှုဖြစ်ရှင်ရေးဆိုင်ရာဒါဟိတ်မျိုးအခြေစိုက်တရားရုံးရှိမှာဖိလစ်ပိုင်နိုင်ငံကရှောက်ထားတင်ပြတဲ့ကိစ္စတရားရုံးကချမှတ်ဖို့ရှိတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့တရုတ်တို့ဘက်ကပြောထားချိန်မှာပဲအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ထုတ်ပြန်ချက်မိတ်တူကိုမလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကသတင်းမီဒီယာတွေကိုထုတ်ပြန်ပေးလိုက်ပြီးတဲ့နောက်အဲ့ဒါကိုပြန်ယူသိမ်းဖို့တရုတ်တာဝန်ရှိသူတွေကအာဆီယံဝန်ကြီးတွေကိုနောက်ကွယ်မှာခန့်မှန်မြန်ပဲဖိအားပေးခဲ့တယ်ဆိုတာတန်တမန်သတင်းရက်ွက်ကနေမနေ့ကအရေးအမွေပြောကြားခဲ့ကြပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားနဲ့တိဘက်ဖုန်တော်ကြီးဒလိုင်းလားမာတို့နှစ်ဦးမတွေ့ဆုံသင့်ဘူးလို့တရုတ်အစိုးရကသတိပေးနေတဲ့ကြားကပဲအော်လန်ဒိုကတနပ်ပစ်ခတ်မှုနဲ့ပတ်သက်ပြီးဖုန်တော်ကြီးကိုယ်တိုင်ဝန်ထမ်းစကားပြောကြားမှုကိုအမေရိကန်သမ္မတကလက်ခံပြီးတွေ့ဆုံခဲ့ပါတယ်။သမ္မတအင်ဗျူရဲ့မြေပုံခန်းမှာဗိုလ်တပူးနေကသူတို့နှစ်ဦးရဲ့လေးချိန်မြောက်တွေ့ဆုံပွဲကိုဗီဒီယိုကင်မရာနဲ့ရောသတင်းတောက်တွေပါသတင်းယူဖို့ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့ဒလိုင်းလားမာရဲ့ Instagram မှာပုံတွေတက်လာခဲ့တယ်လို့သမရအင်ဗျူကလည်းသူတို့နှစ်ဦးရဲ့နှွေးထွေးတဲ့ဆက်ဆံရေးကိုဖော်ပြတဲ့ပုံတွေကိုထုတ်ပြန်ခဲ့ပါတယ်။တရုတ်အစိုးရကတော့ဖုန်တော်ကြီးဒလိုင်းလားမနဲ့သမရအိုဘားမားတို့ရဲ့တွေ့ဆုံတာဟာနှစ်နိုင်ငံအပြန်အလှန်ယုံကြည်မှုကိုပြပြစေနိုင်တယ်လို့ပြောပြီးသတိပေးခဲ့တာပါ။ဒလိုင်းလားမဟာအန်ဒီယန်ရှိတဲ့ခွဲထွက်ရေးဓမ္မတူလို့တရုတ်အစိုးရကမြင်ပါတယ်။ သမရဥပမာကတော့ဖုန်တော်ကြီးဒလိုင်းလာမဟာသူ့ရဲ့မိတ်ဆွေကောင်းတူလို့ပြောပြီးအကြိမ်များစွာတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဒီတွေ့ဆုံမှုအတွက်တရုတ်ဘက်ကစိုးရိမ်နေတာဖြစ်ပြီးဗုဒ္ဓဟူးနေ့ကတော့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူချန်းကအခုလိုတွေ့ဆုံမှုတွေကနေတိဘက်လွတ်လပ်ရေးဖို့ကြိုးပမ်းနေတဲ့ခွတ်တော်ဤသမားတွေကိုအချက်နဲ့မှားတွေပေးတယ်လို့ဖြစ်နေပြီးဒါဟာနှစ်နိုင်ငံယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေပြတ်ပြားစေနိုင်တယ်လို့သတင်းတောက်တွေကိုပြောပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီရင်းပဏာမရွေးချယ်ပွဲတွေအဆုံးသတ်သွားပြီဖြစ်ပါတယ်။အင်္ဂါနေ့ကဝါရှင်တန်ဒီစီမြို့တော်မှာကျင်းပတဲ့ဒီမိုကရက်ပါတီတွင်ပနမရွေးချယ်ပွဲဟာနောက်ဆုံးဖြစ်ပြီးအဲဒီမှာဟယ်လာရီကလင်တန်ကအနိုင်ရရှိသွားပါတယ်ပါတီတွင်ပနမရွေးချယ်ပွဲတွေမှာကလင်တန်က88ရာခိုင်နှုန်းဆန်နာက27ရာခိုင်နှုန်းအသီးသီးရရှိခဲ့ပါတယ်အဲနောက်မှာတော့ကလင်တန်နဲ့ဗမောင့်ပြည်နယ်အထက်လွှတ်တော်အမတ်ဗန်နီဆန်ဒါဆုဟာအပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုပြုလုပ်ခဲ့ပါတယ်ဆွေးနွေးမှုပြီးတဲ့နောက်မှာတော့ပုံစံတူကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်လှိုင်တဲ့ဒေါက်ကင်မျိုးသက်တို့ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုနားဆင်ရပါမယ်။အရင်ဆုံးတော့အမေရိကန်သမ္မတနဲ့သမ္မတလောင်းတို့ကြားအခြေတင်ပြောဆိုမှုသတင်းနဲ့စကြင်ပါတယ်။ကမ္ဘာတဝှမ်း IS Islamic စစ်သွေးကြွတွေကိုချေမှုန်းတဲ့နေရာမှာသမ္မတဥဘာမားကျင့်သုံးခဲ့တဲ့ဗျူဟာတွေကအမေရိကန်စစ်တပ်ရဲ့အရေးယူဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ Republican Party ရဲ့သမ္မတလောင်း Donald Trump ကထိုးနှက်ဝေဖန်ခဲ့မှုပေါ်သမ္မတဥဘာမားကစိတ်ခံစားမှုအပြင်နဲ့အင်္ဂါနေ့မှာပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။VOA သတင်းတောက် Richard Green သတင်းလွှာပေးပို့ထားတာကိုကျွန်တော်တင်ပြပေးပါမယ်
။ Florida ပြည်နယ် Orlando နယ်ကလပ်မှာတနင်္ဂနွေနေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့ပြောဆိုတဲ့နေရာမှာသမ္မတဟာ Islam အစွန်းရောက်တဲ့ဓမ္မမှု Islam အကြမ်းဖက်ဝါဒအစရှိတဲ့အတုံးတုံးတွေကိုရှောင်ကျဉ်ခဲ့တာနဲ့ပတ်သက်ပြီးတော့ Mr. Trump ကတနင်္လာနေ့မှာဝေဖန်ခဲ့တာဖြစ်ပါတယ်။ဒီလိုပြောဆိုချက်ကိုသမ္မတအင်ဂျူရောကတော့ကနဦးလစ်လျူရှုခဲ့ပြီးတုံ့ပြန်ခြင်းမရှိခဲ့ပါဘူး။ဒါပေမဲ့မစ္စတာအိုဘားမားကတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ဆွေးနွေးပွဲအပြီးဒေါ်နယ်ထရမ့်ရဲ့မှတ်ချက်ဟာနိုင်ငံရေးအရရမေရှာပြောတာသာဖြစ်တယ်ဆိုပြီးတော့တုံ့ပြန်လိုက်ပါတယ
် Groups like ISIL and Al-Qaeda want to make this war a war between Islam and America or between Islam and the West They want to claim
အစ္စရိုအယ်ကီဒါတို့စတဲ့အဖွဲ့တွေဟာအခုသူတို့တိုက်ခတ်နေတဲ့တိုက်ပွဲကိုအစ္စလာမ်နဲ့အမေရိကန်ဒါမှမဟုတ်အစ္စလာမ်နဲ့အနောက်နိုင်ငံတွေဖြစ်နေတဲ့စစ်ပွဲလို့ဖြစ်စေချင်နေကြတာပါသူတို့ရဲ့အတိတ်ပဲမရှိတဲ့ဒီလိုအတွေးအခေါ်ကိုလက်မခံကြတဲ့တစ်ဘီလီယံလောက်ရှိတဲ့ကမ္ဘာအနှံ့ကမွတ်စလင်တွေကိုသူတို့ကသာအစစ်အမှန်ခေါင်းဆောင်တွေဖြစ်တယ်လို့အတိအမှတ်ပြုခံကျင်ကြတာဖြစ်ပါတယ်ကျွန်တော်တို့ကိုအုံချပြီးသူတို့ကဘီလီယံနဲ့ချီတဲ့လူတွေကိုကိုစားပြုတယ်ဆိုတာကိုတက်တေထူဖို့စူးစမ်းနေတာပါသူတို့ကအစ္စလာမ်ကိုစားပြုနေတယ်ပေါ့ဒါဟာသူတို့ရဲ့ဝါဒဖြန့်မှုဖြစ်ပါတယ်ဒီနည်းနဲ့သူတို့ကစီးယုံကြတာပါမွတ်စလင်အားလုံးကိုအခုလိုတိမ့်ကျုံဝေဖန်မယ်ဆိုရင်ကျွန်တော်တို့ကမွတ်စလင်အားလုံးကိုတိုက်ခိုက်နေတာပါလို့ရည်ညွှန်းပြောရကြမှာဖြစ်တဲ့အတွက်အကြမ်းဖက်သမားတွေဖြစ်ချင်တာကိုကျွန်တော်တို့ကသူတို့ကိုစားလှုပ်ပေးနေတဲ့သဘောရောက်စေမှာဖြစ်ပါတယ
်ဒါပေမဲ့ဒေါ်နယ်ထရမ့်ကတော့မြောက်ကယ်လိုရိုင်းနားပြည်နယ် Greensboro မှာပြုလုပ်တဲ့လူထုစည်းဝေးပွဲမှာသူ့ရဲ့ဝေဖန်ချက်ကိုထပ်လောင်းပြောဆိုလိုက်ပါတယ်
One of the folks on television said, boy, has Trump gotten under his skin. But he was more angry, and a lot of people have said this, the level of anger, that's the kind of anger
he should have with the shooter and these killers. Trump is not a problem. He's not a problem. He's not a problem. He's not a problem. တကယ်တော့ဒေါ်သထွေးရမှာကသနသမားတွေအပေါ်လူသားသမားတွေအပေါ်သာဒေါ်သထွေးရမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့တိုင်းပြည်အတွင်းဝင်ရောက်လာနိုင်ခြေရှိတဲ့မွတ်စလင်အစွန်းရောက်တွေကိုသတိထားစောင့်ကြည့်တဲ့အထူးသဖြင့်အကြမ်းဖက်လုပ်ရက်တွေလုပ်ဖူးတဲ့ရာဇဝင်ရှိတဲ့တိုင်းပြည်တွေကလာတဲ့သူတွေကိုသတိထားတဲ့လို့ဒေါ်နယ်ထရမ့်ကပြောပါတယ်။အိုလန်ဒိုမှာတပ်ဖြတ်မှုကျူးလွန်ခဲ့တဲ့တနတ်သမားအိုမာမာတင်းဟာအမေရိကန်နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးတော့မိဘတွေကတော့အာဖဂန်လူမျိုးတွေဖြစ်ကြပါတယ်။မွတ်စလင်တွေအားလုံးလာရောက်အခြေချနေထိုင်မှုကိုပိတ်ပင်ပြစ်ရမယ်လို့ပြောခဲ့တဲ့ဒေါ်နယ်ထရမ့်ရဲ့အဆိုဟာအမေရိကန်ရဲ့စံထားချက်တွေပေါ်တွေးဖြားရောက်စေမယ်လို့သမ္မတဥဘာမားကပြောဆိုလိုက်ပါတယ
်တော်ရရှိမြခင်အခုတော့မြန်မာပြည်ဘက်ကသတင်းတွေကိုဆက်ပါမယ် 12 life over burma my life as a sham princess လို့အမည်ပေးထားတဲ့ရှမ်းစောဝါစัจ जा ဆိုင်ရဲ့မဟာဒေဝီစတ်သူစန္ဒီခေါ်အင်းစာကျင်းတို့ရဲ့အကြောင်းရိုက်ခူးထားတဲ့မှတ်တမ်းတင်ဆက်ကားဟာရှမ်းလူမျိုးတွေရဲ့တမိုင်းတက်တက်တာမဟုတ်ဘဲမြန်မာနိုင်ငံရဲ့တမိုင်းကြောင်းဖြစ်ရမှန်ကိုရိုက်ခူးထားတာဖြစ်တဲ့အတွက်မြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့14ရက်နေ့ကနေ19ရက်နေ့အထိကျင်းပမှာဖြစ်တဲ့ လူခွင့်ရင်းနဲ့လူကုန်တိတ်ခါရုပ်ရှင်ပွဲတော်မှာဒီမှတ်တမ်းတင်ရုပ်ရှင်ကားကိုပြသတဲ့နယ်ဆိုပြီးတော့နိုင်ငံတကာလူခွင့်ရေးအဖွဲ့နဲ့ပြည်ပမှာရှိတဲ့လူမှုအဖွဲ့စည်းတွေကပြောဆိုလိုက်ပါတယ်အသေးစိတ်တုတ်ပြန်ချက်တွေကိုကိုဇော်ဝင်းလှိုင်ကဆူစီးတင်ပြထားပါတယ်ခင်ဗျာ
Twilight ဥပမာဘာမာစာအုပ်ကိုအခြေခံထားတဲ့မတန်းတင်ဇာတ်ကားကိုမြန်မာနိုင်ငံမှာလက်ရှိကျင်းပနေတဲ့လူ့အခွင့်အရေးနဲ့လူကုန်တိတ်ခါလို့အမည်ပေးထားတဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခွင့်ပိတ်ပင်ခံခဲ့ရတဲ့အတွက်လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပကဝေဖန်ပြောဆိုမှုတွေထွက်လာနေတာမှာအမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့မြန်မာနယ်ပါးတွေအပါအဝင် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပါအခုလိုပိတ်ပင်မှုဟာလူ့အခွင့်အရေးချိုးဖောက်မှုတစ်ခုအဖြစ်ရှုမြင်သုံးသပ်ကြပါတယ်။ Brett Adamnga.
I mean, censorship is a violation of one of the most basic freedoms, the freedom of expression, freedom to receive information that's under Article 19 of the International
Covenant. Censor law pe bin ne ha kula tam ga lu khwin yee jin nya sa dan apai 19 ba lut lat swa san na tabor tha phaw thauk khwin tadin a chat lat lut lat swa ya yu pain khwin sa de a che kan a ja song lu khwin yee rwe go chho phaw ya yaw par de. ဒါဟာ NLD
အစိုးရနဲ့အခြားလူအခွင့်အရေးချစ်မြတ်နိုးသူတွေတိစောက်နိုင်ဖို့ကြိုးစားနေကြတယ်ဒီမိုကရေစီစနစ်ရဲ့အခြေခံအကြဆုံးအုတ်မြစ်လည်းဖြစ်ပါတယ်ဒေါက်တာဆိုင်းထွေးမောင်ဟာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌပါသူကဒီရုပ်ရှင်ကားဟာရှမ်းလူမျိုးတွေရဲ့တမိုင်းနာမကပဲမြန်မာနိုင်ငံရဲ့တမိုင်း တကယ်ဆိုလို့ရှိရင်ဒီရုပ်ရှင်ကကျွန်တော်တို့ရဲ့ရှမ်းစောပါအဆောက်ကြဆန်းနဲ့စရိမဟာဒေဝီသဆုစံတီတို့ရဲ့တမိုင်းအပြင်ကျွန်တော်ရှမ်းတမိုင်းလည်းဟုတ်တယ်အဲ့ဒါကိုကျွန်တော်တို့အနေနဲ့ရှမ်းလူမျိုးတာမကဘူးပုံမှန်ဒီမှာရှိတဲ့တိုင်းရင်သူတိုင်းရင်သားပုံမှန်ပြည်နိုင်ငံသူနိုင်ငံသားအားလုံးပမရာဆွေရှမ်းရာဆွေမှာတကယ်အဖြစ်မှန်ကိုသိဖို့လိုအပ်တယ်ဒါကြောင့်မို့လို့သူရေးထားတဲ့ထွက်လို့အပေါ်မှာဆိုတဲ့စာအုပ်ထဲမှာတကယ်အမှန်တရားတွေတကယ်အဖြစ်အပျက်ကိုသူတည်ချရေးထားတယ်အဲ့ဒါကိုပြန်ပြီးတော့မှအဲ့ဒါရုပ်ရှင်ရိုက်ပြီးတော့လူထုတွေကိုပြဖို့ကြည်ဖို့သိဖို့လုပ်တဲ့အခါမှာကျွန်တော်အမြင်ကတော့လူတိုင်းကြည့်တင်တယ်ပြီးတင်တယ်ဗျဘာဖြစ်လို့လဲဆိုလို့ရှိရင်ခုနပြောသလိုဖြစ်ခဲ့တာလေ1962ခုနှစ်ကတည်းကဖြစ်လာတဲ့ကိစ္စဆိုတော့အခုမှပဲထုတ်ဖော်ပြီးပြောခွင့်ပြခွင့်လူထုတွေလည်းသိခွင့်ရတယ်ဆိုတာတော့တတော်ကိုနှောက်ကြနေပြီ
ရုပ်ရှင်စင်စာအဖွဲ့ကဒီဇက်ကားကိုပြသခွင့်မပြုဖို့ဆုံးဖြတ်လိုက်တဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံဟာလူ့ခွင့်ရေးစံချိန်စံညွှန်းတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းရေးကြိုးပမ်းနေတဲ့ကာလဖြစ်တာကြောင့်အခုလိုပိတ်ပင်ဖို့ဆုံးဖြတ်တာဟာမှန်ကန်မှုမရှိဘူးလို့ဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်ဟုတ်မြန်မာနိုင်ငံရဲ့လွတ်လပ်မှုအခုမျှော်လင့်နေတာဒီမိုကရေစီလူ့ခွင့်ရေးအများကြီးရလာမယ်လို့မျှော်လင့်နေတဲ့အချိန်မှာဒီလိုပဲပြုံးတိုင်းကြီးအဲဒီရုပ်ရှင်ကိုပြခွင့်ပိတ်ပင်လိုက်တဲ့ဆိုကြဲကဒါကတော့အောင်ဆန်းစုကြည်ရဲ့ပိတ်ခါကိုလည်းထိတဲ့ကျွန်တော်မြန်မာနိုင်ငံဒီမိုကရေစီဆိုတဲ့နာမည်ကိုလည်းအရင်ထိခိုက်တယ
်ဒေါက်တာကျော်ဝင်းဟာအင်္ဂလိပ်စာဂျန်ခေါ်မဟာဒေဝီစတုစန်ဒီရဲ့မိတ်ဆွေတူပါဒီရုပ်ရှင်ပိတ်ပင်ခံရမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ
်အင်္ဂလိပ်စာဂျန်သူကိုယ်တိုင်ရေးတဲ့သူအထုပ်ပတ်တီဆိုတာကိုတိုင်းသူပြည်သားတွေအလုံးသိတဲ့တယ်သူယောက်ျားဆော့ကြဆိုင်က62ညမလာ2ရက်နေညပျောက်သွားတယ်ဘယ်လိုပျောက်သွားလဲဆိုတော့သူ့ကိုလည်းသူတို့အကြောင်းမကြဘူးသူတို့လည်းသိကျင်တာလည်းမပြောဘူးသူခင်ဗျာတော်တော်ဒုက္ခရောက်ကြတာပေါ့အဲ့တော့ဒီဥစ္စာဟာတိုင်းသူပြည်သားတွေသိနေတယ်ဘယ်လိုဖြစ်သွားလဲဆိုတာပြီးသွားတဲ့ဟာတွေပြီးသွားပြီလေနောက်ဒါမျိုးမဖြစ်နိုင်အောင်ဒီဥစ္စာသင်္ကန်းစာတစ်ခုပဲနောင်လာနောက်သားတွေအတွက်ဒီဥစ္စာမျိုးမဖြစ်အောင်ပုံမသိလို့ရှိရင်ကျွန်တော်တို့တင်းတင်းမြတ်မြတ်နေနိုင်တယ်ရှမ်းတို့ချင်းတို့ကချင်တို့အားလုံးကရင်တို့နဲ့တည်သွားတဲ့လူတွေပြန်ရှင်အောင်လုပ်လို့မရဘူးဒါပေမဲ့နောက်နောက်မဖြစ်နိုင်အောင်ဒီဥစ္စာကိုတည်တည်ကြွယ်ကြွယ်တိုင်းပြည်ပြည်သားတွေလည်းသိတယ်နဲ့အဲ့တော့ဒီ Film Festival မှာပြသင့်တယ်ဒီဥစ္စာဒီမိုစီဆိုတာခကြီးလမ်းပဲဗျပထမအစမ်းတရုတ်အဆိုရှိတယ် The longest journey begins at the first step တာရှည်သွားမယ်ခကြီးကပထမခြေလမ်းနဲ့စတယ်အဲ့တော့ဒီမိုကရေစီရောက်ဖို့အများကြီးခြေလမ်းတွေတက်ချာရှိသေးတယ်အဲ့တော့ပထမနှစ်လမ်းသုံးလမ်းဟိုစသွားနိုင်ဖို့အခွင့်ကပြုထားရလိမ့်မယ်အဲ့တော့ဒီ sensor board ကဒီရုပ်ရှင်ကိုပိတ်ထားတယ်ဆိုတာကျွန်တော်စဉ်းစားလို့မရဘူးသူတို့ပိတ်လိုက်တယ်ဆိုတာသူတို့မှားတာအဲ့ဒ
ါလက်ရှိမှာအသက်82နှစ်ရှိပြီဖြစ်တဲ့အင်္ဂလိပ်စာဂျန်ဟာအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်ဘိုလ်ဒါမြို့မှာနေထိုင်လျက်ရှိပါတယ်သူဟာဒီရုပ်ရှင်ရိုက်ကူးတဲ့သူ့ကိုယ်တွေ့Twilight Over Burma My Life as a Champion ဆက်စာအုပ်ထုတ်ဝေမှုကရောင်းရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေအတွက်လှူဒါန်းခဲ့တာဖြစ်ပါတယ်။သူ့ရဲ့အဲ့ဒီလိုကြိုးပမ်းအားထုတ်မှုတွေကြောင့်2009ခုနှစ်က UNA ကုလသမဂ္ဂအဖွဲ့ကနေနိုင်ငံတကာလူ့ခွင့်ရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်။လေ့ကျင့်မြောက်အဖြစ်နဲ့ဒီနေ့ကျင်းပတဲ့ရုပ်ရှင်ပွဲတော်မှာနိုင်ငံတကာရုပ်ရှင်နဲ့မြန်မာရုပ်ရှင်ကားပေါင်း60ကျော်ကိုနိုင်ငံတကာနဲ့ပြည်တွင်းမှာရှိတဲ့နယ်ပယ်အသီးသီးကကြွမ်းကျင်သူတွေကအမှတ်ပေးရွေးချယ်တာအပြင်ရုပ်ရှင်ပွဲလာသူတွေရဲ့ထင်မြင်ယူဆချက်တွေနဲ့စုပေးရွေးချယ်သွားမှာဖြစ်ပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တို့ရရှိမှာခင်ဗျာ2016ခုနှစ်ပြည်အောင်စုဗန်ဒန်ဝေအတုံးဆိုင်ရာဥပဒေကြမ်းပြင်ဆင်မှုအတွက်ဗန္ဒာယီကော်မရှင်ရဲ့အစည်းအဝေးကိုနေပြည်တော်ကသမရအိမ်တော်မှာမနေ့ပို့တော်ခုနေ့ကကျင်းပခဲ့ပါတယ်။အစိုးရကပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာအတုံးချိတ်တွေပုံမှုတုံးဆွဲဖို့ပြင်ဆင်မှုတွေလှုပ်ဆောင်ပေးမယ်။ဒီထက်မကလှုပ်ဆောင်သွားဖို့လိုတယ်လို့လည်းနိုင်ငံရေးအခက်အခဲတချို့ကမြင်ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သမရဦးထင်ကျော်ဦးဆောင်တဲ့အစိုးရတက်လက်ထက်ဗန္ဒာယီကော်မရှင်အစည်းအဝေးကိုနေပြည်တော်ကသမရအိမ်တော်မှာပို့တော်ခုနေ့ကပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။2016နိုင်ငံတော်ရဲ့အရာသုံးစရိတ်ဥပဒေကိုပြီးခဲ့တဲ့အစိုးရလက်ထက်မှာရေးဆွဲအတည်ပြုခဲ့တာဖြစ်ပြီးတော့အစိုးရတက်လက်ထက်အပြောင်းအလဲတွေကြောင့်လက်ရှိအခြေအနေနဲ့အညီပြင်ဆင်နိုင်အောင်ဆွေးနွေးဖို့ဒီအစည်းအဝေးကိုကျင်းပခဲ့တာဖြစ်တယ်လို့သမရယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ
်။နမတေကကျွန်တော်တို့ဒီဘက်အစိုးရတက်လက်ထက်မှာဝန်ကြီးဌာနတွေပေါင်းလာပြီးနောက်အစ်တိုးလာတာဝန်ကြီးဌာနနဲ့တိုင်းလာကြီးရတယ်အဲ့မှာဝန်ကြီးဌာနကလည်းရှိတယ်။အဲ့ဒီခါကျတော့ကျွန်တော်တို့ budget ရဲ့ဆွဲထားတဲ့အနေအထားကတော့လက်ရှိမီတာနဲ့မကိုက်တော့ဘူးကွနော်။မကိုက်တော့အဲ့ဒါအပြန်ပြင်ဖို့လို။နောက်ဒုတိယခါကျတော့ဘိုင်းဒါကြီးနဲ့အစိုးရတွေကဝန်ကြီးဌာနကိုဆွဲထားတယ်။အဲ့ဒီခုနဲ့ကျွန်တော်တို့ကပြန်ပြီးတော့လုပ်တာပေါ့။တချို့ကြီးကြီးမားမားဟာတွေကျွန်တော်ရန်ကုန်မှာကုန်းကျော်ဒီမှာလည်းဟိုမလုပ်တော့ဘူးနဲ့အစားနေရာမှာသုံးပါမျိုးပေါ့နော်။အဲ့လိုမျိုးပြန်ပြီးတော့ regular လိုက်လုပ်တာလေးရှိတယ်။ပုံမှန်နေစားပြန်အင်းရောပြန်လို့တာရှိအားကြောင့်လို့ဒီလိုအကျက်အစီအွေပေါ့အဲ့ဒါကိုခေါ်တာဖြစ်တယ်ဟုတ်လား
စီဝါတဲ့တက်လာတဲ့အချိန်မှာနိုင်ငံတော်ရဲ့အသုံးစရိတ်ကိုလျှော့ချနိုင်ဖို့အတွက်အရင်ဆိုးရလက်ထက်မှာရှိခဲ့တဲ့ဝန်ကြီးဌာနချုပ်ကိုပေါင်းဆက်လျှော့ချခဲ့သလိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရုံးဝန်ကြီးဌာနနဲ့တိုင်းရင်းသားဝန်ကြီးဌာနလိုအသစ်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနတွေလည်းရှိပါတယ်။ဒါမဲ့လည်းဘတ်ဂျက်အချိုးအစားကတော့အပြောင်းလဲမရှိဘဲပြီးခဲ့တဲ့ဆိုးရလက်ထက်ကရေးဆွဲခဲ့တဲ့အချိုးအစားအတိုင်းဝင်အောင်ပြင်ဆင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်နိုင်ငံတော်ရဲ့ပညာရေးကျန်းမာရေးလူမှုကာကွယ်စောင့်ရှောက်ရေးကဏ္ဍတွေမှာတိုးမြင့်သုံးဆွဲဖို့အပြင်ရစမီရရှိရေးဆင်းရဲနှမမှုလျှော့ချရေးတခြားခြေခံစောင့်ဖွံ့ဖြိုးတိုးတက်ရေးစတဲ့ကိစ္စရပ်တွေကိုလည်းဒီအစည်းအဝေးအတွက်မှာဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါပြင်ခွဲဝေရရှိတဲ့ဗန္ဓာငွေတွေကိုဘယ်နေရာမှာဘယ်လိုအသုံးပြုနေရလဲဆိုတာကိုပြည်သူတွေပွင့်လင်းမြင်သာစွာသိရှိနိုင်ဖို့အတွက်မူဝါဒတရက်ကိုချမှတ်ခဲ့တယ်လို့လည်းဦးဇော်ထေကအခုလိုပြောပါတယ်။
ဒီ budget ဆိုတာပြည်သူ့ဗန္ဓာငွေဖြစ်တယ်။အဲ့ဒါကိုအလေးလွင်အနည်းဆုံးဖြစ်တော့အစစ်အစစ်ကချမှတ်နောက်တစ်ချက်ကဒီပြည်သူ့ဘဏ္ဍာကိုသုံးနေတာပြည်သူလူထုကသိပါပုံရှိတယ်။ရှိတော့ကြတော့ပြည်သူလူထုကိုကြလန်းပြီးတော့ဒါတွေသိအောင်ကျွန်တော်တို့ကဘာလုပ်မလဲဆို citizen budget ဆိုပြည်သူ့ဘတ်ဂျက်ပေါ့နော်ပြည်သူ့အဲ့ဒါဟာကိုကျွန်တော်လူထုနားလည်လွယ်အောင်ပုံလေးရင်းနဲ့အဲ့လိုမျိုးပြန်ဆွဲမယ်ဆွဲပြီးတာနဲ့အဲ့ကောင်တွေကိုကျွန်တော်တို့ဖြန့်ဝေမယ်
ဒါမဲ့လည်းသမရမှာကြားတဲ့အတိုင်းဝန်ကြီးဌာနတွေအားလုံးကတကယ်ပဲပွင့်လင်းမြင်သာမှုရှိရှိလုပ်နိုင်ပါမလားဆိုတဲ့အပေါ်မှာတော့သူ့အနေနဲ့စိုးရိမ်မိတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ်။စူဝါတစ်ကပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာအသုံးစရိတ်တွေတိုးမြင့်သွားဖို့ပြောနေပေမဲ့လည်းဒီကဏ္ဍတွေမှာတိုးတက်လာဖို့အတွက်ကပြည်ထောင်စုလွှတ်တော်မှလည်းအများကြီးမူတည်တယ်လို့ဒေါက်တာရံမျိုးသိန်းကဆက်ပြောပါတယ်
။အဲကျွန်တော်မြင်တာတော့ဗျာကျွန်တော်တို့နှစ်ပေါင်း60လောက်ကိုဒီပညာရေးနဲ့ကျန်းမာရေးကအနှိမ်ခံရတာလို့ကျွန်တော်ကမြင်တယ်အဓိကဘတ်ဂျက်နဲ့ပတ်သက်လို့ရှိရင်အဲ့ဒါဘတ်ဂျက်ကိုဆုံးဖြတ်ရတာကပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေလွတ်တော်ကိုယ်စားလှယ်တွေကဒီပညာရေးနဲ့ကျန်းမာရေးရဲ့အရေးကြီးမှုကိုအလေးနဲ့အတိအမှတ်ပြုအရင်လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒါမှသာလျှင်ဒါမဲ့ဘဏ္ဍာငွေခွဲဝေမှုမှာပညာရေးနဲ့ကျန်းမာရေးမှာအရင်အတဲ့ပုံတိတိသာသာတိုးတက်လာနိုင်တယ်လို့မြင်တယ်။
ပြည်ကနှစ်တွေအတွင်းနိုင်ငံတော်ရဲ့အသုံးစရိတ်တွေကကာကွယ်ရေးအသုံးစရိတ်ဟာ12ကနေ73ရာခိုင်နှုန်းကျော်မှရှိပြီးတော့2014-15ဗန္ဒာယီနှစ်အတွင်းကကာကွယ်ရေးအသုံးစရိတ်ဟာအမေရိကန်ဒေါ်လာ 2.3 ဘီလီယံမြန်မာကျပ်ငွေအားဖြင့် 2365 ဘီလီယံရှိခဲ့ပါတယ်။တိုင်းပြည်ရဲ့ဝင်ငွေနဲ့ရှင်ရည်ကာကွယ်ရေးအသုံးစရိတ်ကများလွန်တယ်လို့လွှတ်တော်ကိုယ်စားလှယ်နဲ့စီးရေးလေးလာသူတွေကအရင်ကထောက်ပြခဲ့ပြီးတော့အခုချိန်မှာလဲကာကွယ်ရေးအသုံးစရိတ်ကိုထိမ့်ညှိနိုင်ဖို့လိုအပ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ
်။ကျွန်တော်တို့စီပါကခက်နေတာတက်မတော်ရဲ့ဒီ budget ကိုပြောဒီဖွဲ့စည်းပုံအခြေခံဥပဒေအကျတဲ့နဲ့အသွားပြီးတော့ဆက်ဆက်နေတယ်လို့ကျွန်တော်ကမြင်တယ်။အကြတော့ကျွန်တော်အမြင်အဖြစ်တော့เนาะအဲ့ရေနိုင်ငံတော်ရဲ့အတိုင်းအမြန်ပုံကိုရေ ကာဝေးဥစည်းချုပ်ရဲ့နှိမ့်နိုင်ပြီးတော့နော်တိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးအတွက်နော်ကျွန်တော်တို့တိုင်းပြည်ကလက်ရှိအာဆီယံ10နိုင်ငံမှာအစင်းဘဝကိုရောက်နေတဲ့အမှုကနေရုံးထွားနိုင်မှုအတွက်ဆွေးနွေးညှိနှိုင်းပြီးတော့ဒါမဲ့ဗန္ဒာရေးနှစ်တွေမှာကာဝေးဘတ်ဂျက်ကိုလည်းပဲတဖြည်းထိန်းချုပ်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်
သမရအိမ်တော်မှာမနေ့ကကျင်းပခဲ့တဲ့ဗန္ဒာရေးကော်မရှင်ရဲ့အစည်းအဝေးကိုဒုသမရနှူးပါဝင်သမရရဲ့ထူးဖိတ်ကြားချက်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်ခဲ့တဲ့အပြင်ကော်မရှင်မှာပါဝင်တဲ့ပြည်ထောင်စုဝန်ကြီးတွေနဲ့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါစကိုင်းတိုင်းဘက်ကတရင်ကိုဆက်ပါမယ်တရင်တိုင်းတစ်ချောတဲ့ဆက်ယုံကဆန်းနှပြတဲ့အလုသမားတွေဝိုင်းရန်ပြည်သူနဲ့ကြောင်းသားတွေကိုဇွန်လ15ရက်နေ့ကနေပြည်တော်တက်ကုန်းတရားရုံးမှာရုံးထုတ်ပြီးတော့စစ်ဆေးခဲ့ပါတယ်လက်ထစ်ဒီအခက်တန်ကျိုးတွေနဲ့ချီနှောင်းပြီးတော့ရုံးထုတ်ခဲ့တဲ့အတွေ့တရားရုံးရှိမှာတင်းမာမှုတချို့လည်းဖြစ်ခဲ့တယ်လို့ဆိုပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားပါတယ
်စကိုင်းတိုင်းတစ်ချောတဲ့စစ်ရုံးကအလုတမားတွေဟာအလုရှင်ကအလုထုတ်ပြစ်တာကြောင့်သူတို့ရဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်နေပြည်တော်သမရရုံးထီတွားရောက်ဖို့အတွက်ခြိတက်ခဲ့ရမှာတက်ကုန်းမြို့ဝင်မှာဖမ်းဆီးခံခဲ့ရတာပါအလုသမားတွေနဲ့သူတို့ကိုဝင်းရံခဲ့တဲ့ကျောင်းသားတွေပြည်သူအလုံး15ဦးခန့်ဖမ်းဆီးခံခဲ့ရပြီးပုံမှန်905ခါကိုအပါအဝင်ပုံမှန်4ဦးလောက်နဲ့တရားစွဲဆိုခံထားရပါတယ်။ဇွန်လ15ရက်နေ့ရုတ်ထုတ်ချိန်မှာတော့ဖမ်းဆီးခံရသူတွေကတရားရုံးကိုတပိတ်မှောက်ခဲ့တာကြောင့်အတင်းအကျပ်တန်ကျိုးခတ်ချုပ်နှောင်ပြီးရုတ်ထုတ်ဆစ်ဆီးခဲ့တယ်ဆိုပြီးတရားရုံးကိုတွားရောက်ခဲ့တဲ့ဘဂတများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ကိုအောင်မင်းဆန်းကပြောပါတယ
်။သူတို့ကတရားရုံးကိုတပိတ်မှောက်ထားတာကိုကံတရားစီရင်ရသိမှောက်တဲ့အခါကျသူတို့ကအစ်မခံဘူးပေါ့နော်သူတို့စစ်မခံတဲ့အခါကျပြီးကြတဲ့ပတ်ကြရစစ်မခံဘူးအဲ့တော့ဒီတပတ်တော့သူတို့ကအဲ့ဆန်းထားတဲ့လူတွေအားလုံးကိုလက်ထိတ်တွေဆက်တန်ကျိုးတွေတွဲပြီးတော့တရားရုံးထဲကိုဆုတ်ပြီးတော့တွင်းကြရပေါ့အဲ့လိုနည်းနဲ့ပဲသူတို့အဲ့တရားရုံးထဲကိုတွင်းပြီးတော့ခေါ်ရပေါ့ခေါ်ပြီးတော့ဘိုးလိုတော့မစစ်ဘူးရုံးချင်းချပေးလိုက်တယ်တရားရုံးထဲကိုမဝင်မှုဆိုတဲ့အခါကျတော့သူတို့ချုပ်တန်းနေရနေပြီးတော့တရားရုံးထိရောက်အောင်ရဲဝိုင်းပါပြီးတော့ခေါ်တာပေါ့နော်တရားရုံးထဲတွင်းတာပေါ့သူတို့အဲ့လိုလုပ်မယ်ဆိုတာကျွန်တော်တို့လုပ်တယ်ဆိုတော့ကျွန်တော်တို့ကပြီးမှဝင်ခွင့်ရမှာကျွန်တော်တို့သိရတကယ်တမ်းဒီတစ်ပတ်ကလုံခြုံရေးကိုတားခင်းချက်ထားတယ်တန်ဆူကျိုးတွေပါတယ်တရားရုံးပတ်ပတ်လဲကိုတန်ဆူကျိုးတွေနဲ့ပိတ်ပြီးတော့ကာထားတယ်ရဲတဲ့အောက်နယ်လည်းအများကြီးကာထားပြီးတော့ဝင်ခွင့်မပေးဘူးဒီဟိုကပြင်ပလာတဲ့လူတွေအားလုံးလေသူအားလုံးကိုဝင်ခွင့်မပေးဘူ
းဒီလိုအခြေအနေတွေကြောင့်တရားရုံးမှာဘာမှစစ်ဆေးလို့မရတော့ဘဲနောက်နှစ်ပတ်ချာပြီးရုံးချင်းကိုဂျွန်လ29ရက်နေ့ထိချိန်ဆလိုက်ပါတယ်အာနာပိုင်နေဘက်ကတော့တရားရုံးရှေ့မှာကျောင်းသားနဲ့အလုသမားကိုထောက်ခံတဲ့အင်အားစုတွေကအလန်နေနဲ့အားပေးထောက်ခံတဲ့ပုံစံနဲ့လာရောက်ခဲ့ကြတာကြောင့်တရားစီရင်ရေးကိုအနှောက်အယှက်ဖြစ်စေတယ်ဆိုပြီးပြောဆိုနေတာပါ။ဒါပေမဲ့တက်ကြွလှုပ်ရှားသူတွေအနေနဲ့ကတော့အလို့သမားတွေအနေနဲ့တရားစီရင်စနစ်ကိုယုံကြည်မှုမရှိဘူးဆိုတာကိုသူတို့လည်းထောက်ခံကြောင်းနဲ့စူပုံမှုတွေဖန်တီးဖို့လာတာမဟုတ်ဘူးလို့ဆိုပါတယ်
။ဟုတ်ဒါအုပ်ချုပ်ရေးကဝင်ရောက်ဆက်ပတ်နေတဲ့လေသာဖြစ်တဲ့အတွက်တရားရင်ဆိုင်နေရင်လည်းဘာမှအတူတူမလာဘူး။တရားရုံးယုံကြည်မှုမရှိတဲ့အတွက်သူတို့မရင်ဆိုင်ဘူးပေါ့လေ။အဲ့ဒီမရင်ဆိုင်တဲ့အပေါ်မှာကျွန်တော်တို့ကထောက်ခံတယ်။ဟိုတရားရုံးတွေကလည်းတကယ်လည်းတကယ်လွတ်လပ်တဲ့တရားရုံးတွေမဟုတ်ဘူးအဲ့တော့အဲ့လိုတရားမရင်ဆိုင်တာကိုကျွန်တော်တို့ဘက်ကထောက်ခံတယ်ဒါပေမဲ့ကျွန်တော်တို့ဟိုမှာအလန်နေစုစုပ်စမ်းနေဆိုင်နေဆိုတော့ဟာကိုစုပူဂျင်တို့ဆန္ဒပြတဲ့သဘောတွေပဲဗာဒီလည်းအဲ့လိုလည်းမဟုတ်ဘူးကိုလူတွေစိတ်ဓာတ်မကြအောင်အားပေးတဲ့သဘောပဲ
တက်ကုန်းမြို့မှာရဲရအများပြားနဲ့လုံခြုံရေးကိုတင်းကျပ်စွာချထားတယ်လို့တရားစီရင်ရေးကိုလက်မခံတဲ့အလို့သမားတွေကလည်းအတင်းအကျပ်တရားရုံးတွေကိုခေါ်သွင်းလာမှုတွေကြောင့်ဒါမျိုးတွေနောက်တစ်ပတ်ရုံးချင်းတွေမှာဆက်လုပ်နိုင်မယ်ဆိုရင်နှစ်ဖက်လုံးမှာတင်းမာမှုတွေဆက်ဖြစ်နိုင်တယ်လို့လည်းကိုအောင်မင်းဆန်းကပြောပါတယ
်။အဲဒီပုံစံတိုင်းဆက်လုပ်မယ်ဆိုလို့ရှိရင်တော့ဒီဖန်တီကန်ရတဲ့လူတွေကိုယ်တိုင်လည်းကြာချင်းတို့ကိုစိတ်ဆိုထိနိုင်မှာမဖြစ်ဘူး။နောက်ပြီးရဲဘော်တွေကိုလာတွေ့မြင်ရမိသားတွေအားလုံးကဒီကောက်တော့တော့စိတ်မကောက်နဲ့နောက်ကောက်တွေနောက်ကောက်တွေပါဒါအဲ့လိုလုပ်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့လည်းသတိပက္ခတွေဖြစ်လာနိုင်တဲ့အနေအထားရှိတယ်သူတို့အိုက်တိုင်းကဆက်သွားမယ်ဆိုလို့ရှိရင
်သခိုင်းမျိုးတိချောတဲ့စိတ်ယုံကအလုသမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလုရှင်နဲ့အလုသမားဝန်ကြီးဌာနဘက်ကဖြေရှင်းပေးမှုမရှိဘူးဆိုကအေပီလ29ရက်နေ့ကစတင်ပြီးနေပြည်တော်ကသမရယုံကိုတွားရောက်ဖို့အတွက်စတင်ချီတက်ခဲ့ကြပါတယ်တပတ်ခန့်ကြာတဲ့အထိချီတက်ခဲ့ပြီးမှတော့နေပြည်တော်မှာလုံသမားခေါင်းဆောင်တွေကိုလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှု5ရက်တာကာလအတွင်းတပိတ်ကိုယာယီရနာထားပြီးလုံသမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်နောက်ဆုံးမှာတော့သူတို့ရဲ့တောင်းဆိုချက်တွေဟာချိန်နဲ့လောက်ပဲမရရှိတဲ့အတွက်ကြောင့်ဆိုကလုံသမားတွေဟာဆက်လက်ပြီးတော့ချီတက်တပိတ်မှောက်ရာကနေနေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပါတယ်ရှင်
VOA မြန်မာ
မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ90 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်း나ယူရဲ့အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပြီးမှဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာနဲ့အတူ
အခြေအနေကဟိုလုံလုံလည်လည်ဒီမိုကရေစီမဟုတ်သေးတဲ့ခါကျတော့သက်ဆိုင်တဲ့သူတွေကထိမ့်သိမ့်သိမ့်သိမ့်နဲ့
ဒါကတော့ဆရာကျွင်မြင့်ဖြစ်ပါတယ်မြန်မာအရေးတုံးတက်ချက်အစီအစဉ်မှာကြားဖို့ရှိပါတယ်နောက်ပြီးသူယုံကြည်ရအစီအစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာငင်းငယ်လမ်းဖောက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Wall Street Journal မှာ David Book ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါတယ်စစ်ဘေးစစ်ဒဏ်ဆယ်စုနှစ်ပေါင်းများစွာခံလာခဲ့ရတဲ့မြန်မာနိုင်ငံမှာပြည်လုံးကျငင်းငယ်ရေးဖော်ဆောင်ဖို့ဒေါအောင်ဆန်းစုကြည်ကမျှော်မှန်းနေပါတယ်သူအနေနဲ့ဒါကိုလှုပ်ဆောင်နိုင်လိမ့်မယ်လို့တိုင်းရင်းသားတွေကလည်းမျှော်လင့်နေကြပါတယ်တိုင်းရင်းသားလက်နက်ကိုင်အလုံးကိုငင်းငယ်ရေးစွဲပေါ်ခေါ်ဖို့ဆိုတာအခက်အခဲရှိပါတယ်တိုင်းရင်းသားတွေနဲ့ NLD ဂျာယုံကြည်မှုဆိုတာကလည်းသိပ်ပြီးတော့မခိုင်မလှပါဘူးအစိုးရကတော့မြန်မာအစိုးရစစ်တပ်ရဲ့ထိန်းတိုင်းကျဲလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ကိစ္စပဲဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့စစ်တပ်အကြတိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်ဒေသမှာလူအများအပြားဟာစစ်ပြေးစစ်ဆောင်တွေဖြစ်နေကြပါတယ်။နိုဝင်ဘာရွေးကောက်ပွဲတွေကဒေါအောင်ဆန်းစုကြည်ရဲ့ NLD အနိုင်ရခဲ့လို့ပေါ်ထွက်လာတဲ့မျှော်လင့်ချက်တွေအကောင့်ထဲပို့ဖို့ဆိုရင်အစိုးရအနေနဲ့လိုက်နာရမယ့်အရေးကြီးတဲ့အချက်၃ချက်ရှိပါတယ်။အဲ့ဒါတွေကတော့နံပါတ်၁ကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးစစ်ဆောင်ရွာသားတွေစီကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကူညီရေးအဖွဲ့တွေကိုချက်ချင်းတွားရောက်ခွင့်ပြုရပါလိမ့်မယ်။နံပါတ်2ညီညာရေးဆွေးနွေးပွဲတွေမှာတိုင်းရင်းသားအားလုံးသက်ဆိုင်သူအားလုံးပါဝင်အောင်လှုပ်ဆောင်ရပါလိမ့်မယ်။နံပါတ်3 NLD အစိုးရအနေနဲ့တိုင်းရင်းသားအားလုံးလက်နက်ကိုင်အဖွဲ့အစည်းအားလုံးရဲ့ယုံကြည်မှုတည်ဆောက်ရပါလိမ့်မယ်။ဒီအတွက်မြန်မာစစ်သားတွေဟာအရသာတွေအပေါ်အနိုင်ကျင့်တာတိုင်းရင်းသားတွေအပေါ်ချိုးနှင်ဆက်ဆံတာကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုအေးမယူပဲပြစ်ထားတာတွေအလုံးလူစည်းစင်ကြားအစိမ့်မှပြရပါလိမ့်မယ်လို့ရေးသားထားပါခင်ဗျာ Focus on border trade with Myanmar to boost Act East policy အိန္ဒိယရဲ့အရှင်းမှလှုပ်ဆောင်ရေးမူဝါဒသည်မြန်မာနိုင်ငံရဲ့နေဆက်ကုံသွယ်ရေးကြောင့်အကျိုးရှိလာနိုင်တယ်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအစိုးရရဲ့လီလာသုရေသနာပြုထားတဲ့စာတမ်းကို domainb.com မှာဖတ်ရပါတယ်။မြန်မာနဲ့နေဆက်ကုံသွယ်ရေးဟာအိန္ဒိယနိုင်ငံအတွက်အကျိုးရှိပါတယ်။အိန္ဒိယမြန်မာနေဆက်ကုံသွယ်ရေးကိုစနစ်တကျကြီးကြပ်နိုင်ရင် Act East Policy လို့ခေါ်တဲ့အစီအစဉ်မှလှုပ်ရှားဆောင်ရွက်ရေးဆိုတဲ့အိန္ဒိယနိုင်ငံရဲ့မူဝါဒအောင်မြင်ရေးအတွက်များစွာအထောက်အကူဖြစ်နိုင်တယ်လို့အိန္ဒိယကုသရေးဝန်ကြီးဌာနရဲ့လီလာချက်စာတမ်းတစ်ခုကိုကူကားပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံဟာပထဝီပြင်အနေထားအရစီးပွားရေးအရမဟာဗျူဟာအရအချက်အချာကြားတဲ့အပြင်အိန္ဒိယမြန်မာနှစ်နိုင်ငံတို့ဟာလည်းနေဆာချင်းထိဆက်နေုံသာမကသမိုင်းအရယဉ်ကျေးမှုအရပါဆက်ဆက်နေကြပါတယ်မြန်မာနိုင်ငံဟာအိန္ဒိယနဲ့အရှိတောင်အခြားဒေသကိုဆက်ဆက်ပေးတဲ့ပံ့ပိုးဒါရလည်းဖြစ်ပါတယ်နှစ်နိုင်ငံကြားနေဆာကုံသွယ်ရေးဟာပြည်စည်းချင်းဖလှယ်မှုအဆင့်ကနေပုံမှန်ကုံသွယ်ရေးအဆင့်ကိုပြောင်းလဲခဲ့ပြီးကုံစည်းအမျိုးအစားကန့်သတ်ချက်ကိုလည်းပယ်ဖျက်လိုက်ပါပြီနိုင်ငံနေဆက်တစ်ဖက်တစ်ချက်အလုတ်ကင်ဖန်တီးရေးအခြေခံအဆောက်အဦတည်ဆောက်ရေးတို့ဟာနေဆက်ကုံသွယ်မှုတိုးတက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့အခြေခံတွေဖြစ်ပါတယ်။နေဆက်ကုံသွယ်ရေးဟာပုံမှန်နှစ်နိုင်ငံဆက်ဆံရေးတဲ့ပူပြီးကြီးထွားလာနေပါတယ်။ဒီနေဆက်ကုံသွယ်ရေးကြောင့် နိုင်ငံနှစ်ဖက်လူလူအချင်းချင်းထိတွေ့ဆက်ဆံမှုပုံမှန်များပြလာနိုင်ပါတယ်အရောက်ပေါက်နည်းတဲ့ဒေသကလူတွေရဲ့ဘဝအခြေအနေမြန်မာတိုးတက်လာနိုင်ပါတယ်အခုလက်ရှိမှာတော့နေဆက်ကုံသွေးစခန်း10ခုဖွင့်ဖို့နှစ်ဖက်အာဏာပိုင်တွေကသဘောတူညီထားကြပြီဖြစ်တယ်လို့យေတာထားပါခင်ဗျာ
ကျင်းပနေတဲ့လူ့အခွင့်အရေးနဲ့လူ့ကုန်သိက္ခာနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရမရေးရမပြရလို့ပိတ်ပင်တာဟာဂုံသိက္ခာကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိစောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလား။အတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလား။ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင ဒီနေ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က
1-2-9-3-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9 န်သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လလတ်တန်းကစီစဉ်တင်ဆက်ပေးမှာဖြစ်ပါတယ်
တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြည့်ဖို့ someone's someone's ကလူတူတယောက်ရဲ့ shoes shoes ကဖနာဆိုတော့စကပိုက်ထွန်းရဲ့လုံးကောက်အသေးပဲကလူတူဦးတယောက်ရဲ့ဖနက်ကိုဖြည့်ဖို့ပေါ့ EDM အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the topin the state
ကျောင်းအုပ်စီရအစ်စ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်ရှင်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state.
လူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တက်တဲ့ American idiom သုံး English စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီအရင်ဆုံးတော့မြမရေးတုံးတက်ချက်ကိုတင်ဆက်ပေးပါမယ်အာနာသိန်းစစ်တပ်ရဲ့ရက်ဆက်မှုကြောင့်မိသားစုနဲ့သူချစ်တဲ့လူတို့အခြေအနေဆုတ်ယုတ်ပြပြားရပုံကိုမြန်မာပြည်နေဝင်ချင်း12 life over Burma လို့တင်စားတုံးနှုံးရေးသားထားတဲ့တီဘောမဟာဒေဝီဟောင်းအင်ဆာဂျင်ရဲ့စာအုပ်ကိုအခြေခံပြီးတော့ရိုက်ကူးထားတဲ့ရုပ်ရှင်ကားကိုမြန်မာနိုင်ငံမှာပြသခွင့်ပေးပင်လိုက်ပါတယ်စာရေးသူအင်ဆာဂျင်ဟာဒီစာအုပ်ကရရှိတဲ့အမျက်စွန်းအားလုံးကိုရှမ်းဒုက္ခသည်တွေအတွက်လှူဒန်းနေတာဖြစ်ပါတယ်ဒီရုပ်ရှင်ပြသခွင့်ကိုပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးတော့ဝါရင်တရင်သာဆရာကြီးဦးကျော်ရင်မြင့် Human Dignity Film Institute ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါ်မုံမမြတ်တို့ကိုဦးကျော်စံတာကမင်းမြန်ဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါခင်ဗျာ
Flight over Burma ဆိုတဲ့ရုပ်ရှင်ကားဟာမြန်မာပြည်မှာပြဖို့လုပ်တာကိုမြန်မာတပ်မတော်ကကန့်ကွက်တဲ့အတွက်ကြောင့်ပိတ်သွင်းရတယ်လို့ဆိုရတယ်ဘယ်လိုအကြောင်းပြပြီးတော့သူတို့ကန့်ကွက်တယ်လဲဆိုတာမှမုံမမြတ်အရင်ပြောပါခင်ဗျာအ
ဲ့ဒါတပ်မတော်ကန့်ကွက်တာမဟုတ်ပါဘူးရှင်ကျမတို့ကရုပ်ရှင်ပေါ်တော့တစ်ခုလုပ်မယ်ရှင်ဆုံးစံတိုင်းမင်းဟိုအရင်တော့စံစာအဖွဲ့လို့ခေါ်တယ်အခုကတော့ရုပ်ရှင်စစ်တမ်းတက်နိုင်ရေးအဖွဲ့ပေါ့ Film Classification Board လို့ခေါ်ပါတယ်အဲ့ဒီကိုကျမတို့ရုပ်ရှင်ကားရင်းဝင်ရပါတယ်ဒီရုပ်ရှင်ပြခင်တည့်ရလို့မှာပဲ တို့မှတ်ချက်နဲ့ဆက်လာပါတယ်ဒီရုပ်ရှင်ရဲ့ပတ်သက်ပြီးတက်တဲ့မသိမှာဘူးဆိုတဲ့မှတ်ချက်နဲ့ဆက်လာပါတယ်အဲ့တော့အဲ့ဒီမှတ်ချက်ရဲ့တိုးတိုးကိုပြောရမယ်ဆိုလို့ရှိရင်တော့ဒီရုပ်ရှင်ကဆိုလို့ရှိရင်သမတော်ရဲ့ကိုယ့်ရဲ့ကိုယ်ကြည့်လိုက်စီတဲ့အချင်းနေပါဝင်နေတဲ့အတွက်ညာတိကိုတက်တဲ့မသိလို့ပါဘူးဆိုတဲ့မှတ်ချက်နဲ့ဆက်လာတာပါဆိုတော့မပြဘူးတမ်းမိတာတက်မလို့မဟုတ်ပါဘူးအဲ့ဒီဥလိခဏရဲ့လက်အောက်ကမြန်မာရုပ်ရှင်အဖြစ်တက်နိုင်ရဲ့အဖွဲ့ပေါ့ in classification ဘုတ်တာပါ
ပူပြီးစိတ်ဝင်စားဖို့ကောင်းသွားပြီတက်မတော်ကဘာမှမပြောဘဲနဲ့သူတို့သဘောနဲ့ကန့်ကွက်တယ်ထင်ပါသလားအဲ့ဒီရုပ်ရှင်ရှင်တန်းသတ်မှတ်ရေးအဖွဲ့လာပါလေအဲ့ classification အဖွဲ့မှာဘုတ်မှာရောတက်မတော်ရဲ့ဩဇာဆွမ်းမှုဘယ်လောက်ရှိနေလို့ထင်ပါလေတော့ဒီမှာဒီ
ပြောလို့ရှိရင်တော့ဒီကိစ္စကမီဒီယာတွေမှာတက်မတော်နဲ့ပတ်သက်တဲ့ဟိုအကြောင်းအရာတွေထည့်ထားခြေတိုင်းအင်တာဖတ်ပြီးရဆောင်လည်းဖြစ်နေခဲ့တာအခုမှမဟုတ်ပါဘူးရှားပါပြီအဲ့မဲ့တက်ပြီးတော့ print media တွေမှာလည်းမသားခဏကြုံမှာပါကတ်တုန်းရေးလိုက်တာနဲ့ကတ်တုန်းကိုချက်သွင်းတာဟာဒီရောကမှာဦးတက်မော်ရဲ့ဘုံစိတ်ခါကိုထိခဲ့ပါတယ်ဆိုပြီးတော့တားမြစ်တဲ့စာရင်းတက်မော်ကကြိုင်ထုတ်တာလည်းရှိခဲ့ပါတယ်ဆိုတော့ဒီကိစ္စမှာတော့တက်မော်ကနေပြီးတော့ကျွန်တော်တို့တိုက်ရိုက်စာထုတ်ပြန်ပြီးတားမြစ်တာမျိုးမရှိပါဘူးဒါပေမဲ့ဒီအဖွဲ့ကပုံအဖွဲ့ကလည်းကျွန်တော်တို့ကိုနားတည်တူရှိရှိမသိနေတော့ပါဘူးဆိုတော့မှတ်ချက်နဲ့ပြန်ပြီးတော့တက်တာကိုမပေးခဲ့ပါဘူး
ဆရာကျော်ရင်မြင့်ခင်ဗျာအဲ့တော့ဘာဖြစ်တယ်တက်တူရကတော်တော်မဲတော်ကကဲကဲလားဆရာဘာမှစကပုံရှိတာ
ဟုတ်ကဲ့ရှိပါတယ်ဗျာဟုတ်ကဲ့
အဲ့လိုများဖြစ်နေသလားဆရာတက်မတော်ကဘာမှမပြောဘဲနဲ့
အကျွန်တော်ကတော့အခြေအနေကဟိုလုံလုံလည်လည်ဒီမိုကရေစီမဟုတ်သေးတဲ့ခါကျတော့အဲသက်ဆိုင်တဲ့သူတွေကထိနေသိမ့်သိမ့်နဲ့အ ਨੇ ပြဿနာအနေဆုံးဖြစ်အောင်ဆင်ခြင်တယ်လို့အဲ့လိုပဲမြင်ပါတယ်ဗျာတက်တူရကတော်တော်လို့တော့မမြင်ပါဘူးတက်တူရကလည်းသိမ့်မတော်သေးတဲ့အတွက်ကြောင့်မို့လို့ပြစ်ထားနေရတယ်လို့ပဲမြင်ပါတယ်ဆရာ
အဲ့လိုဆိုတော့ဘလောက်များအကဲဆက်လို့လဲဒီမမွန်မြတ်ပြောတာစောစောပါဖြစ်တယ်တက်မတော်ရဲ့ဂုံသိခါကိုထိခိုက်စေတဲ့အစိတ်ပိုင်းပါတယ်ဟုတ်ပါလားခင်ဗျအဲ့လိုပြောတယ်ဟုတ်ကဲ့ဟုတ
်ကဲ့ဒီမှာအမေကတော့စောစောဦးဆန္ဒမှာပြောသွားတယ်တက်တူရေကတော်တော်မေဘောကကင်းဆိုတာမျိုးတော့မြင်ပါဘူးဆရာဘာဖြစ်လို့လဲဆိုတော့တက်တူရေရောမေဘောရောသူကပါပဲရှင်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီပြည်ညာရေးဝန်ကြီးဌာနကတော့ရဲ့ဆက်လာတဲ့အစိုးရတိတ်ဆိုတော့ဟိုနာမည်ချိပေမဲ့လေတကယ်လက်ရှိလုပ်နေတဲ့ဟိုဝန်ထမ်းတွေတော်တော်များများမှကာလတစ်ခုအတန်ကြာအောင် monetization လုပ်ထားခဲ့တာဖြစ်ခဲ့တယ်ဒီဝန်ဟိုဝန်ထမ်းတွေတော်တော်များများကြားထဲမှာဒီစစ်ဘက်ကလည်းရက်တံကိုပူပြောင်းလာတဲ့ဝန်ထမ်းတွေအများကြီးပဲဆိုပါစို့ဆိုတော့အဲ့ဒီဟာတွေမှာအဲ့ဒီအဖွဲ့အစည်းတွေမှာလည်းအဲ့ဒီလူတွေတော်များများစိတ်ဝင်နေတာဖြစ်တဲ့အတွက်ဒီကားကိုမကြကြသင့်ဘူးဆိုတော့ချိန်ရင်တက်ဟာစစ်ဘက်ဒီဝန်ထမ်းအဖွဲ့အစည်းမှာစိတ်ဝင်နေလို့ရတယ်ဒီချက်
တို့မြန်မာတော့တက်တူရေးရောမေဘောသူပဲလို့ကျွန်တော်တော့ပြောပါရစေအဲဒီတော့ဝန်ထမ်းတော်တော်များများဆိုတော့ဝန်ကြီးကိုနှိုက်ကြ
တော့အဲဒီတော့ကျွန်တော်တို့လည်းဝန်ကြီးပြတ်ပါတယ်ဒါဒီကြီးစာပို့ပြီးတော့အကြောင်းကြားပါတယ်အဲဝန်ကြီးကိုလည်းလည်းဒီပထမပတ်သေးတဲ့ message ပေါ်မှာပြန်ပြီး review လုပ်ဖို့ဒီ box ကိုပြန်ပြီးစာပေးမယ်လေပြန် review လုပ်တဲ့အခါမှာဒီဘာမှကွက်ကြောင်းမရှိတဲ့ message ကိုပြန်ပေးပါရစေကျွန်တော်တို့ဝန်ကြီးအနေနဲ့ဒီပေါ်မှာဒီဖွဲ့စည်းရဲ့ဘုတ်ဖွဲ့ဆိုတဲ့ပေါ်မှာနမောနိုင်မှုမရှိဘူးဆိုတဲ့အခါကိုပြသရရောက်ပါတယ
်ဆရာကျော်ဘယ်လိုသုံးသပ်ပါလဲဝန်ကြီးကလွှမ်းမိုးမှုမရှိဘူးလားခင်ဗျာဒီကိစ္စမှာဝန်ကြီးရဲ့ခန့်ကဏ္ဍကိုဆရာဘယ်လိုပြောချင်ပါလဲ
ဆရာကျွန်တော်ကဝန်ကြီးရဲ့ခန့်ကဏ္ဍတဲ့ရုပ်ရှင်ကားရဲ့အဓိကကြတာကသဘောစัจ जा ဆိုင်စစ်ထောက်လိုင်းရခေါ်သွားပြီးပျောက်ဆုံးသွားတာအဲအဲ့ဒီတခါကအဓိကကြနေတော့လေစစ်တပ်နဲ့တော်တော်ပတ်သက်နေတာဆိုတော့ဝန်ကြီးကလည်းဟိုလွှမ်းမိုးတာမလွှမ်းမိုးတာတဲ့သူ့ဘက်ကလည်းစစ်တပ်ရဲ့အာဏာချက်ချုပ်ရင်းချက်တနည်းပြောရင်မတရားမှုကိုအခြေခံပြီးရိုက်တဲ့ရုပ်ရှင်ကားဆိုတော့သူ့ဘက်ကသတိထားရတယ်လို့ကျွန်တော်တို့အဲ့ဒီလိုထင်ပါတယ်ဗျ
ဆရာကျွန်တော်ဆက်မိကျင်တာအဲ့ဒါအခုမွန်မွန်မြတ်တို့စီစဉ်တဲ့ရုပ်ရှင်ပွဲတော်ထဲမှာဂျပန်ပြည်က Burma Death Railway ဆိုတဲ့ကားကိုလည်းပြတယ်လို့ဆိုတယ်အဲ့မှာလည်းဂျပန်တွေကိုချုပ်ထားထားကြတာအများကြီးရွယ်လေသူတို့ရက်ဆက်တာတွေကြံ့ကြုတ်မှုတွေအဲ့တော့ဂျပန်မြန်မာချစ်ကြည်ရေးကိုထိခိုက်နိုင်လို့ဆိုပြီးတော့ဒါမျိုးသူတို့မစဉ်းစားရဘူးလားမသိဘူးဆရာ
ဂျပန်ကကျွန်တော်တို့လည်းသဘောထားကြည့်နိုင်ပုံရတယ်ဆရာကျွန်တော်တို့ကဂျပန်လောက်သဘောထားမကြည့်သေးလို့သတိထားနေရတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဆရာညံ့မြင်လည်းပြောပါအောင်ဗျအဲကျွန်မလည်း
ဆရာကျော်နဲ့သဘောထားချင်းပြပါတယ်ပြတ်တော့ပြောတာကိုကျွန်မထောက်ခံပါတယ်ကျွန်မတို့ဒီမှာအင်တာမတ်ဘောရတင်မြောက်မှုတွေရှိနေသေးတယ်ဆိုတာတွေ့ရတယ်ဒီဘာလို့ဆိုဖြစ်ပြတော့တော့ပွားခဲ့ပါပြီအဲစစပြောတဲ့ကျွန်မတို့တက်မော်ရဲ့ပုံရိပ်ကိုဖြစ်လိုက်ဆိုတာအဲ့တက်မော်ဆိုတာကလည်းတော်ဒီဒီရက်ရှင်တွေကတက်မော်လည်းတက်မော်ကိုရပုံရိပ်ဟိုဘက်နဲ့အမျိုးနဲ့ရပောင်းများဆိုတာအာနာရှင်ဆိုရရဲ့ပုံရိပ်ကိုတင်ထားတာပါဆိုတော့အဲ့ဒီ ေါ့အဲ့လောက်ကြည့်ရင်သဘောထားအမြင်မကြီးမားနိုင်တဲ့ခါဒီကျွန်တော်တို့အဲ့လိုဆိုတော့ဆရာကျော်ပြောသလိုပဲဂျပန်ဒီလောက်သဘောထားမကြီးနိုင်ဘောရကြီးရဲ့အမြင်မရှိဘူးလို့ပဲကျွန်တော်တို့ပြောမှာပါပဲ
ဆိုတော့ဂျပန်ကကိစ္စမှာကြည့်မယ်ဆိုရင်ဂျပန်တွေကပြောမှာပေါ့တစ်ချိန်တည်းကငါတို့ဒုတိယကမ္ဘာစစ်ဖက်ဆစ်ဝါဒကြီးစုနေစစ်တပ်မလို့ဒါမျိုးလုခဲ့တယ်အခုငါတို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံအဲ့ဒီစစ်တပ်နဲ့အခုငါတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးသူစီးဖြတ်လိုက်တဲ့သဘောအခုပြသလိုက်ခြင်းအပြင်အခုလက်ရှိဂျပန်နိုင်ငံရဲ့ဂုံသိက္ခာဝါတော်ပုံမမြင့်တက်စီရဲလို့ကျွန်တော်ထင်ပါတယ်ဆိုတော့မြန်မာစစ်တပ်ကိစ္စမှာလည်းအခုဒီမိုကရေစီဖော်ဆောင်ရေးကိုအားပေးနေပါတယ်ဆိုပြီးတော့အဲ့ဒီစစ်တပ်ရဲ့အကြီးအကဲကအချိန်ပေါင်းမြောင်များစွာပြောနေတာဟုတ်ကဲ့တော့ကဒီပြည်သူကိုနှိမ့်ဆက်ရက်ဆက်ခဲ့တဲ့စစ်တပ်နဲ့မတူတော့ပါဘူးဆိုတာပြသကျင်တဲ့ဟိုကပြရင်ပြပေါ့ငါတို့နဲ့မှမမဆိုင်ဘူးဆိုတဲ့စစ်တပ်မျိုးသူတို့မထားနိုင်ဘူးလားအတိတ်နဲ့လမ်းမခွဲသေးဘူးလားဆရာကျော်သူတို့
အဲ့ဒီလိုကျွန်တော်တို့ကလည်းလမ်းခွဲစီခြင်းပါတယ်ကျွန်တော်သာကကွေးဦးစီးချုပ်ထွင်းတော့ပြခိုင်းပါပါအဲ့ဒါဘုန်နေဝင်းရဲ့စစ်တပ်ငါတို့စစ်တပ်မဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီလိုကိုပဲတက်တက်ကွဲကွဲဖြစ်အောင်သဘောထားနဲ့ပြလိုက်ရင်တော့ပိုကောင်းပါတယ်ခင်ဗျ။ပြန်တောင်ပြဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဘူနီဝင်းစစ်တပ်ကတော်တော်ဆိုးခဲ့တာပဲ။ခုလူတွေသူ့လိုမဆိုးဘူးလို့တောင်တက်တည်ပြရာကြပါလိမ့်မယ
်။ဟုတ်တာပေါ့။သူတို့သိခါတော့ပိုတက်မယ်လို့ကျွန်တော်ထင်ပါတယ်။မုံမြက်ကောပဲလို့စဉ်းစားမိရတယ်ဒီကစားမှာ
။ဒီမှာလေအဲ့လိုပါပဲ။သူကဆရာကျော်ကကဝေးဦးစီးချုပ်သူသာဖြစ်လို့ရှိရင်ပြခွင့်ပေးမှာပဲဆိုတာမျိုးပေါ့။ဒီလိုမျိုးအသေးလို့ကကဝေးဦးစီးချုပ်ကောင်းနေမှာလဲရှိတင်ပါတယ်။အပြုလို့ရဲဆိုတော့ဟိုဒါဒီပုံကိုရေးတော့မဟုတ်ဖွဲ့စည်းတစ်ခုကိုဟိုကြည့်ကဲဖို့တိုက်ခိုက်ဖို့ကျမတို့ရုပ်ရှင်ပေါ်တော်ကြီးလည်းကျလုံးဝအေးရတယ်လို့မျိုးပဲဒါဖြစ်ရမှန်တစ်ခုကိုချေချီပြီးရိုက်ထားတဲ့ဇလန်တစ်ခုကိုတမိုင်းဇလန်တစ်ခုကိုဝိတ်တက်ကြည့်ရှုနိုင်လို့ကျင်းနေတယ်လေကျမတို့ကပြတာပဲလေအဲ့တော့အဲ့ဒီဟာပေါ်မှာဟိုဘာကိုသွားပြီးတော့ဘယ်ဘယ်ဘယ်ဘယ်တက်မလို့ရေကိုဒီခါကိုဟိုကြီးကမှထိခိုက်စီလို့ပဲဆမ်းမှာကျမတို့မရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကျွန်တော်တိုက်ဆိုင်မှုတခုကျွန်တော်စဉ်းစားမိပါတယ်အခုပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာတော့လည်းဝန်ကြီးတယောက်ကပြောဦးတယ်သူကလည်းစစ်ဘူဟောင်းပဲစစ်တပ်မှာသူရဘွဲတွေသူရကောင်းဘွဲတွေပေးထားတာဟာတိုင်းဒေသကိုသတ်ဖြတ်ပြီးတော့ရခဲ့တဲ့ဘွဲတွေလို့ပြောခဲ့ပါတယ်အဲ့ပြီးတော့သူကအဲ့ဒါကိုမှားချောင်းတခါလူသိရှင်ကြားဟိုလေးတကျော်တောင်းပန်ခဲ့ရတယ်ဆရာကျော်လည်းမှတ်မိမယ်ထင်ပါတယ်နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့အခုလည်းအဲ့လိုဖြစ်ရမျိုးဖြစ်နေပါလားဗျာအဲ့အတိတ်နဲ့လုံးဝစီးမချနိုင်ဘူးဆိုတော့ကျွန်တော်ဘလောက်မျှော်လင့်နိုင်ပါသလဲတမတော်ရဲ့သဘောထားလူလာစွာပြောဆိုခွင့်ကိုသူတို့တောင်းအောင်မဟုတ်ရင်အတိတ်ကဖြစ်ခဲ့တာပဲဆိုရောသူတို့ခွင့်ပြုနိုင်မယ်သူတို့ကိုတော်ကားတာလည်းမဟုတ်ဘူးလေအဲ့လိုမျိုးပြောင်းလာနိုင်မယ်အလားအလာရောရှာမြင်ပါသလားဘယ်လောက်လောက်ဆောင်မအောင်လဲဆ
ရာဟုတ်ကဲ့ကျွန်တော်ကတော့မြန်မြန်ထက်ထက်တမရဘိုင်းကလည်းပြောင်းနေတယ်လို့ကျွန်တော်ကြားရတဲ့ source တွေကသိရပါတယ်သူတို့ရဲ့စိတ်နေသဘောထားတွေရောသူတို့ပြန်ပြောပြတာတွေပြန်ကြားတာရောကအမြဲတမ်းဝမ်းသာစရာကောင်းပါတယ်အထူးသဖြင့်တမရရဲ့ထက်ပိုင်းကပုံကိုဒီကဒီမိုကရေစီအစိုးရကိုသဘောကျတယ်သူတို့လည်းလက်တွဲပေါ်ဆောင်မယ်ဆိုတော့စကားစံနေခုပြန်ကြရပါတယ်အဲ့တော့ကျွန်တော်တို့သိကြကြဆောင်အောင်မယ်မဖြစ်ပါဘူးအခုဒီအောက်ပိုင်းကခွင့်မပြုဘူးဆိုတဲ့ပုံကများကလည်းတစ်ချိန်ကတက်ကပြောင်းလာတဲ့အရာရှိကြီးများသက်ဆိုင်ရာဝန်ကြီးဌာနများမှအရာရှိကြီးတွေဝင်လုပ်နေတာမို့လို့သူတို့ရဲ့ဆိုးရွံ့မှုထိတ်လန့်မှုအထက်ကိုကြောက်ရွံ့မှုကြောင့်မို့လို့သူတို့ရဲ့အန်ဒရယ်ကိုကြောက်ပြတော့တာတားမြစ်တာဖြစ်ပါလိမ့်မယ်။သိမကြခင်မှာအပြောင်းလဲကမြန်မြန်ထက်ထက်ပြောင်းလာလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ်ဗျ
။ဟုတ်ကဲ့ဆရာမျှော်လင့်သလိုပဲဖြစ်ပါစေဆရာ။ဆရာလူလူမျိုးမြန်မြန်စင်စန်ကကွယ်ဥစည်းုပ်ဖြစ်လာဖို့လည်းကျွန်တော်မျှော်လင့်နေပါတယ်။အမုံမုံမြတ်ကိုကျွန်တော်မေးချင်တာအခုစောစောကပြောတဲ့ဒီဟာကိုမလုံနဲ့လို့တားတဲ့ဘာမဖင်း classification committee ဟုတ်ပါလားမြန်မာရုပ်ရှင်ပါအစဉ်တန်းသတ်မှတ်ရလားဘာမလို့
ဟုတ်ကဲ့မြန်မာရုပ်ရှင်စဉ်တန်းသတ်မှတ်ရဖို့ပဲပါ
ဟုတ်ကဲ့ဆိုတော့အစင်တန်းသတ်မှတ်တာကအစင်တန်းကိုကြည့်တာမဟုတ်ဖဲနဲ့ဒီကဟာမသိတော့ဘူးဆိုတော့ပါသတ်မှတ်တော့အရင်ကစင်ဆာဘုတ်နဲ့ဘာမှမထူးခြားသလိုဖြစ်နေပါလားခင်ဗျာအဲ့လိုမျိုးစီးဖို့လိုအပ်သေးသလား
ကျမတို့ကတော့မရှိလေကောင်းနေပေါ့ဥကြောင့်ဇာမိုင်ဟိုဒီဟာကတော့နည်းနည်းကြောင်းတော့အနေပြီးတော့စင်ဆာဘုတ်နဲ့ကြည့်ကြည့်ပါပဲရှင်စင်ဆာဘုတ်ရှင်ဘုတ်တန်းပြီးတော့ဆက်ပြူဆိုတဲ့စာသားလေးမျိုးပါပဲနဲ့ပေးရောမှမပြရဲပါဘူးအဲ့တော့အဲ့ဒီပုံမှာမူတည်ပြထားရုပ်ရှင်ပေါ်ရော်လေးဆိုတော့လေရုံးနေမှာပြတဲ့အခါမှာအဲ့ဒီဆွံ့ပြုတ်ပြီးတဲ့စကားများကိုဝတ်တက်တော့ရှိပါတယ
်ဟုတ်ကဲ့ဆိုတော့မုံမောင်မြတ်တို့ရဲ့အဖွဲ့နာမည် Human Dignity Film Institute ဆိုတော့အခုအဲ့ဒီလူရဲ့ဂုဏ်သိက္ခာကဒီလိုဖြစ်လိုက်တော့လူသားရဲ့ဂုဏ်သိက္ခာ Dignity ပဲကြာဆင်းသွားသလား Film Institute ရဲ့ Dignity ပဲကြာဆင်းသွားသလားဆိုတော့နောက်ဆုံးမှတ်ချက်သိချင်ပါတယ်
Film Institute ရဲ့ဂုဏ်သိက္ခာရုပ်ရှင်ကရဲ့ဂုဏ်သိက္ခာရှိနေတာတော့ဒီ EMC ပါသွားလို့နိုင်ငံရဲ့ဂုဏ်သိက္ခာသွားလို့တမရရဲ့ဂုဏ်သိက္ခာသဘောထားညံ့မှုဒီကိုထိခိုက်တဲ့လူတွေမြင်ပါတယ
်ဟုတ်ကဲ့ဆရာကျော်ရဲ့သဘောထားပြောပါခင်ဗျာ
โอเคနိုင်ငံရဲ့လွတ်လပ်ခွင့်ဂုဏ်သိက္ခာတော့တော်တော်ကြဆင်းသွားစေပါတယ်ဒါပေမဲ့ဒီရုပ်ရှင်ကားရဲ့အခြေခံတဲ့စာအုပ်ကြောင့်မို့လို့လေဗမာနိုင်ငံကိုလူတွေသိသိပြည်ပေါ်ကိုဧည့်သည်တွေသိလာအင်မတန်မှမြန်မာကိုသတိထားမိစေတယ်ခုလိုတခါထပ်လှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီရုပ်ရှင်ကားပိတ်ခံရတဲ့ဆိုရင်ထပ်ပြီးတော့မှနိုင်ငံကိုတော့ပို့ပြီးတော့နိုင်ငံတကာရဲ့စိတ်ဝင်စားမှုအာရုံစူးစိုက်မှုကိုခံရပါလိမ့်မယ်ရုပ်ရှင်ကားရဲ့ဂုဏ်သိက္ခာကိုတော့မကြဘဲနဲ့ပိုတောင်တက်သွားအောင်လှုပ်ပေးလိုက်ရကြတယ်လို့မြင်ပါတယ်
မြမကြီးတုံးတက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်မဲ့သူယုံကြည်ရအစီအစဉ်မှာတော့ဘက္ကတကျောင်းသားဟောင်းကိုလင်းထက်နိုင်ပါကိုယုံကြည်တယ်လဲဆိုတာကိုတင်ပြထားပါတယ်မှန်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဟိုကျွန်တော်အရင်ကတော့ကျောင်းသားဘုရားမှာစပြီးလုပ်ခဲ့တဲ့ကကျွန်တော်ဆွေးဆွေးနွေးနွေးယုံကြည်တဲ့အရာကတော့ဒီအဖွဲ့စည်းတွေပေါ့နော်စနစ်တကျနဲ့ဖွဲ့စည်းနိုင်ပြီးတော့အောင်ကောင်းနဲ့ဟိုတည်ရှိဖို့ဟိုကျွန်တော်အများကြီးယုံကြည်ကြပါတယ်။ဘာလို့လဲဒီလိုအဖွဲ့စည်းတွေရပ်ဖက်တိုင်းအဖွဲ့စည်းတွေတော့ဟိုကျွန်တော်တို့ကျောင်းသားသမဂ္ဂလုပ်ခဲ့တယ်တော့ကျောင်းသားသမဂ္ဂအဖွဲ့စည်းတွေစသဖြင့်ပေါ့ဟိုအဖွဲ့စည်းတွေပေါ့နော်လူမှုအသင်းအဖွဲ့စည်းတွေကအောင်ကောင်းကောင်းနဲ့သူတို့သက်ဆိုင်ရာဟိုနေရာတွေမှာပေါ့နော်ကိုစားကြည့်ရာဟိုလူအတိုင်းဝိုင်းမှာကောင်းမွန်သွားအလုပ်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့နော်ဒီမိုကရေစီလေးဓာတ်တွေနောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေငြိမ်းချမ်းရေးတွေစသဖြင့်ဟောအများကြီးအထောက်အကူဖြစ်စေမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတိုင်းပြည်တစ်ခုကိုဟိုကောင်းမွန်သွားပါဘောနော်ဟိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုကိုငြိမ်းချမ်းစွာတည်ဆောက်မယ်ဆိုရင်အစိုးရတစ်ခုတည်းနဲ့မလုံလောက်ဘူးလို့ကျွန်တော်ကနားလည်တာပါတယ်။ဒါကြောင့်မို့လို့ကျွန်တော်ကတော့ဒီအရက်ဖက်အဖွဲ့အစည်းတွေအားကောင်းလာဖို့အားကောင်းတယ်ဆိုတော့မှစနစ်တကျလေးအားကောင်းတာမျိုးကျွန်တော်ဟိုဖြစ်စီခြင်းနဲ့ဆန္ဒရှိပါတယ်အဲ့ဒါကိုလည်းယုံကြည်ပါတယ်နောက်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာပြည်တမိုင်းတစ်ချောင်းလုံးမှာအဖွဲ့အစည်းတွေအများကြီးရှိခဲ့တယ်တမိုင်းနဲ့ချီပြီးတော့အားကောင်းခဲ့တဲ့အဖွဲ့အစည်းတွေရှိခဲ့တယ်တမိုင်းတစ်ချောင်းလုံးလုပ်ခဲ့တဲ့ဟိုမှာထင်ပေါ်ခဲ့တဲ့အဖွဲ့အစည်းတွေရှိတယ်ဒါပေမဲ့တမိုင်းတစ်ချောင်းလုံးကိုပြန်ကြည့်တဲ့အခါကျတော့ဗမာပြည်အဖွဲ့အစည်းတွေအများစုကဟိုကာလတစ်ခုရောက်တာနဲ့ပြိုကွဲသွားကြတယ်ဟိုဘောနော်ဒီရေးဒီချင်းကြီးရပ်တည်နိုင်တဲ့အဖွဲ့အစည်းတွေကရှားပါတယ်ရှားပါတယ်ဆိုတော့ဘာလို့တွေ့ရလဲဆိုတော့ဒါကျွန်တော်မြင်တာပေါ့နော်ကျွန်တော်မြင်တာကျတော့ကျွန်တော်တို့အလေးအထားကဟိုကျွန်တော်တို့ရင်းနှီးတဲ့လူတွေနဲ့ဆက်ပြီးတော့အဖွဲ့အစည်းတွေကိုဖွဲ့ဖို့ကြိုးစားတယ်ကျွန်တော်ကမူကိုအခြေမခံမင်းနဲ့လူကိုအခြေခံပြီးတော့အဖွဲ့တွေဖွဲ့တဲ့အခါမှာဒီအဖွဲ့အစည်းတွေကခဏတစ်ချို့တော့အောင်မြင်အောင်အောင်မြင်တယ်ဒါပေမဲ့ရေးရှိမှာတော့မအောင်မြင်တာကိုတွေ့ရတယ်နောက်ဆုံးပြုတ်ပွဲသွားတယ်ပြီးတော့ပြည်နာပေါင်းစုံနဲ့ပဲအထင်းကြီးပြည်နာပေါင်းနဲ့ပဲပြန်လည်ပြုတ်ပွဲပြီးတော့ဘာမှမလုပ်နိုင်တာကြီးတွေ့ရတယ်နောက်ဒီဘက်စစ်အာဏာရှင်နောက်မှဆိုတော့ကြောက်လဲလွတ်လပ်စွာဖွဲ့စည်းခွင့်မရရဘူးမရတဲ့ခါကျတော့လေကျွန်တော်ပြောသလိုစနစ်တကျမဖွဲ့နိုင်တဲ့အနေအထားတွေဖြစ်တော့ကျွန်တော်တို့ကဟိုတိုက်ပွဲဝင်မှုလောက်ပဲယာယီဖွဲ့တဲ့အဖွဲ့အစည်းမျိုးဖြစ်ပြီးတော့ဒီတိုက်ပွဲတစ်ခုချိုးခံရတယ်ဆိုတဲ့ခါမျိုးမှာကျွန်တော်တို့ကကရင်းစင်နေရနဲ့ပြိုကွဲသွားပြန်တာမျိုးလည်းကြုံရတယ်အဲ့တော့ဒီနေ့ဒီကာလမှာပို့ပြီးတော့ကျွန်တော်ရဲ့ယုံကြည်ချက်ကိုကျွန်တော်အကောင့်ထဲပေါ်ဖို့အခွင့်အလမ်းနေရလာပါတယ်နောက်ပို့ပြီးတော့လည်းယုံကြည်ကြတယ်ဒါကြောင့်လဲဆိုတော့ကျွန်တော်အခုအချိန်မှာဟိုတော်လွတ်လပ်ခွင့်တုံးတရားရတယ်အဲဒီပုံမှာကျွန်တော်တို့ကဒီအဖွဲ့အစည်းတွေကိုဖွဲ့စည်းတဲ့အခါမှာစနစ်တကျနဲ့တည်တည်ချာချာခိုင်ခိုင်မာမာပေါ့နော်ဟိုပြင်ဆင်ဖွဲ့စည်းတာမျိုးတွေကျွန်တော်လုပ်သင့်ပါပြီဆိုတော့ကျွန်တော်ယူဆပါတယ်ဒါအဲဒီမှာလည်းကျွန်တော်တို့ရဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုကိုးစားပြုပြီးကျွန်တော်တို့ကကောင်းမွန်တဲ့အနာဂတ်အတွက်ပုံပြီးတော့ထိရောက်တဲ့အတန်တွေပုံပြီးကောင်းမွန်တဲ့အလုပ်တွေကိုကျွန်တော်တို့စူးစူးစီးစီးနဲ့ညီညွတ်တုံးနိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ရှေ့မှာတော့ဟိုနိုင်ငံရေးစနစ်ကြောင့်ကျွန်တော်တို့ကောင်းမွန်တာမဖွဲ့စည်းနိုင်ဘူးခက်ခက်ရဲရဲရက်တီရတဲ့အနေအထားတစ်ခုရှိခဲ့တယ်လို့ကျွန်တော်တို့အခွင့်အရေးရတဲ့အခါမှာလည်းကျွန်တော်တို့တွေကဟိုအငြင်းနဲ့စိတ်ဆန္ဒစောသွားလူဦးတည်ဖွဲ့စည်းခဲ့တဲ့ဖွဲ့စည်းတွေလည်းကျုံနေရပါတယ်ဒါကြောင့်မို့လို့ဒီနေ့ချိန်မှာတော့ဟိုစနစ်တကျနဲ့အားယူပြီးတော့တေချာချာအခြေခံတကျဖွဲ့စည်းပြီးတော့ဗောနော်အနာဂတ်မှာရေရှည်တည်နှံ့ခံနိုင်မယ်ကောင်းမွန်တဲ့ institution တစ်ခုဗောနော် institution အောင်မြင်တဲ့ institution တစ်ခုဖြစ်လာအောင်ဟိုကျွန်တော်တို့ဟိုဆောင်ရွက်ဖို့တင့်တယ်တော့ကျွန်တော်ကလည်းဒီလိုပဲကျေးဇူးတင်ဆောင်ရသွားမယ်ဆိုတာကိုကျွန်တော်ယုံကြည်ရအနေနဲ့ကျွန်တော်တင်ပြရပါမ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါရော ူယုံကြည်အစီအစဉ်ကိုထုတ်လွှင့်ပေးခဲ့တော့ VOA အမေရိကန်တန်ကဂျာတာရီနေနနခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာပညာတတ်တွေဘာသာစွဲမရှိတဲ့အစာရေးဆရာတွေဘာသာအယူဝါဒမတူတဲ့လူနည်းစုတွေနဲ့တက်ချာလှုပ်ရှားသူတွေကိုအကျန်းဖက်ဆွံ့ရောက်တွေကရက်တိုက်ဆူဆူလိုတိုက်ခိုက်နေမှုတွေဟာသတိထားရလောက်အောင်ကိုတိုးလာနေတာပါ။အခုနောက်ဆုံးဇွန်လ6ရက်နေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံအနောက်ပိုင်းမှာဟိန္ဒူဘုန်းကြီးတစ်ပါးဟာစပိန်နဲ့ဖျားချန်းဝတ်ပြုဆူတောင်းပွဲကိုအသွာလမ်းမှာအသက်ခံခဲ့ရပါတယ်။ဇွန်လ9ရက်နေ့တုန်းကတော့ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းကတနင်္ဂနွေဝတ်ပြုဆူတောင်းပွဲအပြီးမှာပဲဒေသခံခရီးရန်တယောက်ဟာဓာတ်နဲ့အခုတ်ခံရပြီးသေဆုံးခဲ့ရပါတယ်။ဒါကို IS အစွန်းရောက်တွေကသူတို့ရဲ့လက်ချက်လိုကြေညာပါတယ်။မွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကဘွန်ပါရာရွာကလေးဟာဟိုးရှေ့အရင်ကတည်းကခရီးရန်တွေနေထိုင်ခဲ့တဲ့ရွာကလေးတွေဖြစ်ပြီးအဲ့ဒီရွာမှာအသက်65နှစ်အရွယ်ဆူနင်းဂုံးစ်အသက်ခံခဲ့ရတာကိုတော့ဘသူတွေရဲ့လက်ချက်မှန်းရဲတွေကမဖော်ထုတ်နိုင်ခဲ့ပါဘူး။ရွာလေးကခရီးရန်ဖះเจ้าနာမှာဖွင့်ထားတဲ့သူ့ရဲ့ကုံစုံဆိုင်ကလေးထဲမှာသူဟာဓာတ်နဲ့အသေးခုတ်တတ်တာကိုခံခဲ့ရတယ်လို့နာတိုမြို့ကလူရဲချုပ်ရှက်ဖီကူအစ္စလမ်ကပြောပါတယ်။ဒီလူသက်မှုမတိုင်ခင်ကလေးကလည်းနိုင်ငံအရှိတောင်ဘက်ကစစ်တကောင်းမြို့မှာအကြမ်းဖက်မှုနှိမ်နင်းအကြီးအကဲရဲရရှိကြီးသူ့ရဲ့ဇနီးအသက်ခံခဲ့ရတာပါ။ဒါဟာမတရားသိမ်းဖြစ်နေခြင်းညာထားတဲ့ဒေသရင်းစစ်သွေးကြအုပ်စုတွေကအဖွဲ့ဝင်တွေရဲ့လက်ချက်ပါလို့ရဲကတန်ပြန်ရှိပါတယ်။အမည်မသိသူသုံးဦးဟာမကူတာခနမ်မီတူကိုဓာတ်နဲ့ထိုးပြီးခေါင်းကိုတနက်နဲ့အသေးပြတ်တက်ခဲ့တာပါ Mrs. မီတူဟာသူ့သားကိုအိမ်နားမှာရှိတဲ့ကြောင်ကားရက်တဲ့နေရာကိုလိုက်ပို့မှာအသက်ခံခဲ့ရတယ်လို့စစ်တကောင်အာဏာပိုင်တွေကပြောပါတယ်သူ့ရဲ့ခင်မွန်းဖြစ်သူဘာဘူးအက်တာဟာမကြာခင်လတွေအတွင်းစစ်တကောင်မှာတောင်းကျမ်းသူဖွဲ့ဖြစ်နေကြီးညာထားတဲ့ဂျမာတူမူဂျာဟီဒန်ဘင်္ဂလားဒေ့ရှ်စစ်သွေးကြောအဖွဲ့ကိုခြေမုံနဲ့စစ်စင်ရဲ့အများပြားကိုဥဆောင်ခဲ့သူဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုတွေကြောင့်၃နှစ်အတွင်းသေဆုံးရသူပေါင်းက40ကျော်ရှိခဲ့တာပါ။အတိုက်ခိုက်ခံရသူတွေဟာတက္ကသိုလ်ကပေါမောက်ခတွေ၊ဘာသာအစွဲမထတဲ့ဘလော့ဂါတွေ၊လူခွင့်ရေးလှုပ်ရှားသူတွေ၊နိုင်ငံခြားသားတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေကအဖွဲ့ဝင်တွေဖြစ်ပြီးဒီထဲမှာရှီယာ၊ဆူဖီနဲ့အာမာဒီမွတ်စလင်တွေခရီးယန်တွေဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာအစွန်းမရောက်ဖဲအလဲလက်သဘောထားနဲ့စိတ်ရှည်တိခံမှုရှိပြီးလူမျိုးဘာသာယဉ်ကျေးမှုထုံနှံ့စင်လာကွဲပြားနေသူတွေတစုတစည်းတဲ့နေထိုင်တဲ့နိုင်ငံအဖြစ်နဲ့တမိုင်းတစ်လျှောက်မှာရပ်တည်ခဲ့တာပါ။ဒီနှစ်ပိုင်းတွင်းမှာတွေ့လာရတဲ့ဒီတိုက်ခိုက်မှုတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နိုင်ငံသားတွေရဲ့အခြေခံရပ်တည်ခြင်းနဲ့ကွာခြားနေပါတယ်။ဒါကြောင့်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကအပြစ်မဲ့တဲ့အရပ်သားတွေကိုအခုလိုတိုက်ခိုက်နေမှုတွေအတွက်American ပြည်တော်စုကရှုံချပါတယ်။ကို့ယုံကြည်ချက်ကြောင့်ဖြစ်စေ၊ကို့ပြောဆိုမှုကြောင့်ဖြစ်စေ၊အသက်သေဆုံးရတာမျိုးကိုဘယ်သူမှမခံစားစေရပါဘူး။ American ပြည်တော်စုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကမ္ဘာတဝန်းလုံးမှာလူခွင့်ရည်နဲ့အတူကွဲပြားတဲ့အမြင်တွေကိုနားလည်လက်ခံနိုင်အောင်စူးစမ်းနေသူတွေအားလုံးကိုဆက်လက်ပြီးပံ့ပိုးပေးနေမှာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းအတိပေးအပ်ပါတယ်။ကြာသပတေးနေ့မှာနခင်ထုတ်လင်းချက်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကုစော်ဝင်းလှန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။တနင်္ဂနွေနေ့က Florida ပြည်နယ် Orlando မှာလူအစုလိုက်အပြုံလဲတက်ဖြတ်မှုဖြစ်ပွားခဲ့ပြီးအမိမြေလုံခြုံရေးဌာနကအကြမ်းဖက်မှုအန္တရာယ်နဲ့ပတ်သက်ပြီးနှိုးစော်စာထုတ်ပြန်လိုက်ပါတယ်။အဲ့ဒီနှိုးစော်စာထဲမှာအမိမေလုံချုံရေးဝန်ကြီးဂျေးဂျင်ဆင်ကပုတ်ထူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဖလော်ရီဒါမှာဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအပြီးအကြမ်းဖက်ပြည်တွင်းမှာပေါက်ဖွားလာမဲ့အကြမ်းဖက်သမားတွေကအချိန်မရွေးအန္တရာယ်ရှိတဲ့အတွက်အထူးစိုးရိမ်ကြောင်းသတိပေးပြောကြားထားတာဖြစ်ပါတယ်။အမေရိကန်သမိုင်းမှာအဆိုးအဝါဆုံးလူတွေအစုလိုက်ပြုံလိုက်ပြစ်ခတ်တမ်းရမှုပြစ်ခတ်ခံရမှုဖြစ်သွားခဲ့တဲ့ Florida ပြည်နယ် Orlando မြို့ကိုသမ္မတဩဘားမားဒီကနေ့ကြာသပတေးနေ့မှာတွားရောက်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းတနတ်နဲ့အကြမ်းဖက်မှုတွေကိုခြေမုံရေးလွတ်တော်ကအရေးယူဆောင်ရွက်နိုင်ဖို့အခြေတင်ပြောကြားမှုတွေ၃နှစ်ကျော်ကြာလာခဲ့ပြီးတဲ့နောက်ပုတ်ထုနေ့မှာတော့ Democratic Party ကအထက်လွှတ်တော်အမတ်တေဟာဒီတနတ်ထိန်းချုပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုလွတ်တော်အတွင်းမှာအခြေတင်ညှင်းခုံဆွေးနွေးနေကြပါတယ်ခင်ဗျာ။
ငင်းငင်းကသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာတော့ခဲ့တာပါအခုနှစ်မိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကင်နန်ဖြစ်ပါတယ် အစီအစဉ်အစပိုင်းမှာစက်ပိုင်းဆိုင်ရာချူရင်းမှုအနှဲငယ်ဖြစ်ခဲ့တာကိုအနုညွတ်တောင်းပန်ပါတယ်ခင်ဗျာတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးဝေပါခင်ဗျာ
This program has come to you from the Voice of America, Washington.